Welcome to the Voice of America in Burmese.
Mingla Nanakimak na, you American Tanga Natang Sachakuni Mila Naya Jadarini Manepe, season ego American Pironzu. Muro, Washington DC Gun in Daya Tolan Binibabi, Lindomida Dozen Kiloas Koton Netonya, Lindomida Lizer Kiloas Conle Tontonya, Lindomida Lizer Ko Kiloas Chodonya, Lidonya Rani, Pan Yu Nasin Nanyabalakna.
ဒေါ်နယ်ထရမ့်ဟာအမေရိကန်သမ္မတရွေးကောက်ပွဲမှာရီပက်ဘလစ်ကန်ပါတီကိုစားပြုရှင်းပြိုင်မဲ့ကိုယ်စားလှယ်လောင်းဖြစ်လာဖို့တရားသလောက်ဖြစ်သွားပါပြီ။ဆယ်စုနှစ်အတွင်းအဆိုးအဝါဆုံးဒုက္ခတွေပြဿနာကိုရရနီလာနဲ့ဖြေရှင်းမှုအဖြစ်အကဲခတ်တွေကရှိမြင်ကြတဲ့အစီအစဉ်ကိုဥရောပကော်မရှင်ကထုတ်ပေါ်ပြောဆိုလိုက်ပါတယ်။စီးရီးယားပြစ်ခတ်ရဲ့စေ့သဘောတူညီချက်ရလိုက်ပြီလို့အ ဆိုရင်တော
့စွတ်တော်ကရက်တန်ထားတယ်အဲပတ်တန်းတင်ထားတယ်အစိုးရကဆက်ပြီးတော့အကောင့်ထဲမပေါ်ဘူးဆိုတာအဲဒီသွားရှင်နဲ့နော
်မြေပုံမြို့နယ်ပြည်သူ့လွတ်တော်အမတ်ဖြစ်တဲ့ဥဖေတန်းပြောဆိုသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြပါမယ်ဒါအပြင်ဂျပန်နိုင်ငံကမြန်မာနိုင်ငံမှာယင်းနီးမြုပ်နှံမှုတွေတိုးမြင့်ပြုလုပ်သွားမယ်ဆိုတဲ့အပေါ်မှာမြန်မာစက်မှုခုံတွေကြီးများအတင်းရဲ့မျှော်လင့်ချက်ကချင်ပြည်နယ်မှာတောင်ကြားရေတွေကြောင့်ရေတွေကြီးမြေပြုံမှုတွေဖြစ်ပေါ်နေတဲ့အကြောင်းအဆရှိတဲ့သတင်းလော်တွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်နောက်ပိုင်းမှာတော့ဦးကျော်စံတာရဲ့မြန်မာအရေးတုံးသက်ချက်အပါဝင်အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာပါအခုတော့ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုစောဝင်းနိုင်နဲ့ဒေါ်နန္ဒာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင
်အမေရိကန်အင်တာနက်လုပ်ငန်းရှင်ဘီလီယံနာတထည်ကြီးဒေါ်နယ်ထရမ့်ဟာသမ္မတရွေးကောက်ပွဲမှာရီပဘလီကန်ပါတီကိုကိုစားပြုရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းဖြစ်လာဖို့တရားတော်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့အထွေထွေရွေးကောက်ပွဲမှာသူနဲ့ရှင်ပြိုင်ရနိုင်ခြေရှိတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ထိတ်တန့်ရင်ဆိုင်တဲ့အခါအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ရှိတယ်လို့အစောပိုင်းခမန်းချက်တွေကဆိုပါတယ်မက္ဆီကိုနိုင်ငံနယ်စပ်မှာဥဒတိုင်းတိစောက်မှုတိစောက်ပြီးမွတ်စလင်တွေအမေရိကန်နဲ့ဝင်မလာရေးယာယီပိတ်ပင်တားဆီးသွားမယ်စတဲ့ပြည်ပကရွှေပြောင်းနေထိုင်သူတွေနဲ့ပတ်သက်လို့ပြင်းထန်စွာဝေဖန်ပြောဆိုပြီး Republican Party တွင်းကများစွာသောသမ္မတကိုယ်စားလှယ်လောင်းနေအားလုံးကိုအနိုင်ရလိုက်တဲ့ Trump ကိုတိုင်းပြည်မှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာရေးအတွက်ကြိုးပမ်းနေတဲ့ကလင်တန်ကအနိုင်ရလိမ့်မယ်လို့တနင်္ဂနွေလုံးအတိုက်တန်နဲ့ကောက်ယူခဲ့တဲ့လူထုစစ်တမ်းအများစုမှာဖော်ပြနေကြပါတယ်။2009ခုနှစ်ကနေ2013ခုနှစ်အထိနိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကလင်တန်ကတနင်္ဂနွေလုံးအတိုက်တန်နဲ့ Trump နဲ့600ခန့်လုံးအသာစီးရနေတယ်လို့ဆိုပါတယ်။ CNN သတင်းဌာနနဲ့ ORC အဖွဲ့တို့ကဗုဒ္ဓနေ့မှာအသစ်ကောက်ယူခဲ့တဲ့စစ်တမ်းမှာတော့ကလင်တန်က Trump ကို54ခန့်လုံး41ခန့်လုံးနဲ့အသာစီးရနေတယ်လို့ဖော်ပြထားပါတယ်။ဒီတော့တွင် Republican Party သမ္မတကိုယ်စားလှယ်လောင်းဖြစ်လာရေးဝင်ရောက်ရှင်ပြန်နေတဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich စစ်ဟာလဲရွေးချယ်မှုတွေကနေဗိုလ်ထုတွေကနှုတ်ထွက်သွားပြီဖြစ်ပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့ Hillary Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့နှစ်ဦးဆက်လက်ရှင်ပြိုင်နေကြဆဲဖြစ်ပါတယ
်ဆယ်စုနှစ်တွေအတွင်းဆိုဝါဆုံးဒုက္ခတွေပြဿနာကိုရရနီးလန်းနဲ့ဖြေရှင်းမှုဖြစ်အကဲခတ်တွေကရှုမြင်ကြတဲ့အစီအစဉ်တစ်ရက်ကိုဥရောပကော်မရှင်ကထုတ်ဖော်ပြောဆိုလိုက်ပါတယ်ဒီအစီအစဉ်ထဲမှာသက်ဆိုင်ရာနိုင်ငံတွေအနေနဲ့သတ်မှတ်ထားတဲ့ဒုက္ခတွေအရေးအတွက်ကိုလက်ခံဖို့ဒါမှမဟုတ်ဒဏ်ကြေးပေးရမယ်ဆိုတဲ့သဘောမျိုးပါဝင်တဲ့မျှတတဲ့လုပ်ငန်းစဉ်ဆိုတာကိုလည်းထည့်သွင်းထားပါတယ်ဒုက္ခသည်တွေကိုဖွဲ့ဝင်နိုင်ငံတွေကခွဲဝေလက်ခံဖို့ EU ဥရောပသမ္မတရဲ့အရင်ကတောင်းဆိုချက်တွေကိုလက်မခံကြတဲ့အလဲပိုင်းနဲ့အရှေ့အလဲပိုင်းနိုင်ငံတွေကဒီစီဇန်ကိုချက်ချင်းဆိုသလိုဆန့်ကျင်ခဲ့ကြတာပါပြီးခဲ့တဲ့နှစ်ထဲတသန်းလောက်အထိရှိခဲ့တဲ့ဒုက္ခသည်တွေကိုအဖွဲ့ဝင်တနိုင်ငံချင်းစီကမျှဝေလက်ခံဖို့ EU ရဲ့ခလုံးဝင်လျှောက်ထားတဲ့စနစ်ကိုပြန်လည်ပြင်ဆင်ဖို့စီစဉ်ခဲ့တာလို့လည်း EU ကော်မရှင်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်တူရကီနိုင်ငံသားတွေပြည်ဝင်ခွင့်ဗီဇာမလိုပဲခရီးသွားလာခွင့်အပေါ်ကန့်သက်ချက်တွေကိုလည်းဖယ်ရှားဖို့အပါအဝင်ဥရောပကော်မရှင်ရဲ့အဆိုပြုချက်တွေကိုဥရောပပါလီမန်ကဂျွန်လထဲမှာမဲခွဲဆုံးဖြတ်ရမှာလည်းဖြစ်ပါတယ်
စီးရီးယားနိုင်ငံအလက်ပိုးမြို့မှာပြစ်ခတ်ရဆေးသဘောတူညီရရှိဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကကြားဝင်ဆောင်ရွက်ပေးခဲ့ကြပါဗျ။အဲ့ဒီမြို့မှာအေပီလကစတင်ခဲ့တဲ့အစိုးရနဲ့တော်လှန်ရေးသဘောအဖွဲ့တွေရဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်အရပ်သား180သေဆုံးခဲ့ပါလေ။အလက်ပိုးမြို့နယ်အနီးဝန်းကျင်ဒေသမှာရန်လိုမှုတွေအဆုံးသတ်ရေးသဘောတူညီချက်ထပ်မံရရှိလိုက်ပြီးအဲ့ဒီသဘောတူညီချက်ဟာဗုဒ္ဓဟူးနေ့ညတကောင်အချိန်မှာစတင်အသက်ဝင်ခဲ့ကြောင်း အမေရိကန်နိုင်ငံသားရေးဌာနကဗထုနေမှာပြောပါတယ်အလက်ပိုမျိုးကအပြစ်ခံရဲ့စေရေးသဘောတူညီချက်ကိုသူတို့အနေနဲ့လေးစားလိုက်နာမှာဖြစ်ကြောင်းနဲ့ဒီသဘောတူညီချက်ဟာ48နာရီသာကြာမှာဖြစ်ကြောင်းစီးရီးယားအစိုးရကပြောပါတယ်စီးရီးယားအတိုက်ခံအင်အားစုတွေကတော့ရန်လုံမှုတွေအဆုံးသတ်ရေးသဘောတူညီချက်ဟာအလက်ပိုဒေသတစ်ခုတည်းမဟုတ်ပဲတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအလုံးနဲ့သက်ဆက်ကြောင်းကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်အဖြစ်ကရဆဲသဘောတူညီချက်စတင်အကျုံးဝင်တဲ့အချိန်ကစလို့အလက်ပိုမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ရေဘူးအားဖြင့်အကြမ်းဖက်မှုတွေကျဆင်းသွားခဲ့တယ်လို့အမေရိကန်ရရှိတွေကပြောပါတယ်
အရှေ့ဥရောပမှာမြောက်အတ္တလန္တိတ်စစ်ဆေးချုပ်နေတိုးအဖွဲ့ရဲ့စစ်ရင်အားကြီးထွားလာမှုကိုတံပြန်တဲ့အနေနဲ့ရုရှားနိုင်ငံကနယ်စပ်တစ်လျှောက်မှာတပ်မ3ခုဖျက်ချထားမယ်လို့ပြောလိုက်ပါတယ်။ရုရှားရဲ့အနောက်ဘက်နဲ့တောင်ဘက်နယ်စပ်တစ်လျှောက်မှာတပ်မအစ်တွေကိုချထားမှာဖြစ်တယ်လို့လည်းမော်စကိုမြို့မှာပြုလုပ်တဲ့အစည်းအဝေးပြီးမှာကာကွယ်ရေးဝန်ကြီးစာဂျီရှွိုက်ဂူကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားနယ်စပ်မှာနေတိုးတပ်ဖွဲ့တွေတိုးမြင့်ချထားလာတာကိုတံပြန်ဖို့ဒီနှစ်ကုန်နောက်ဆုံးထားပြီးတော့အနောက်ဘက်စစ်ဒေသမှာတပ်မအသစ်နှစ်ခုနဲ့တောင်ဘက်စစ်ဒေသမှာတပ်မတစ်ခုဖြန့်ချထားမှာဖြစ်တယ်လို့တပ်တွေချထားမဲ့နေရာတွေမှာစောက်လုပ်ရေးလုပ်ငန်းတွေစတင်နေပြီလို့လည်းကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တပ်ရွယ်စားအချိန်နဲ့နေရာအတိအကျကိုတော့အသေးစိတ်မပြောခဲ့ပါဘူး။တပ်မအသစ်တွေတိုးချမဲ့အစီအစဉ်ကိုလွန်ခဲ့တဲ့ဇန်နဝါရီတုန်းကရုရှားကာကွယ်ရေးဝန်ကြီးပထမဦးဆုံးအချိန်ပြောဆိုစင်မှာတော့ခန့်မှန်းခြေတပ်ဖွဲ့ဝင်အင်အား3000လောက်ပါဝင်လိမ့်မယ်လို့မီဒီယာတွေကဖော်ပြခဲ့ကြပါတယ်။
ယူအေဗရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အီဂျစ်နိုင်ငံမှာရဲတပ်ဖွဲ့ကသတင်းတောင်နှုတ်ကိုဝင်ရောက်ဖမ်းဆီးလိုက်ပြီးတဲ့နောက်ပြည်ထရေးဝန်ကြီးကိုယာရုကနေဖယ်ရှားပေးဖို့သတင်းတောက်တွေကတောင်းဆိုနေပါတယ်။အတိုက်ခံဘာဝဘက်ယာနာရဲ website မှာအလုပ်လုပ်နေကြတဲ့မိုဟာမက်အယ်ဆကာနဲ့အမာဘဒါတို့နှုတ်ကိုသတင်းတောက်များဌာနချုပ်ကိုတင်းငွေနေကဝင်ဆီးတဲ့အချိန်ပြည်ထရေးဝန်ကြီးဌာနကဖမ်းဆီးလိုက်တာဖြစ်ပါတယ်။ပင်လယ်နီအတွင်းမှာရှိတဲ့လူမနေတဲ့ကျွန်းတစ်ခုကိုအီဂျစ်အစိုးရကဆော်ဒီအာရေဗျနိုင်ငံလက်ထက်လွှဲပြောင်းပေးတဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်ဖို့သူတို့နှုတ်ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ယာနဲ့ချီတဲ့အီဂျစ်သတင်းတောက်တွေဟာမြို့တော်ကိုင်ရိုမှာရှိတဲ့သူတို့ဌာနချုပ်ဦးနီဆူဝေးခဲ့ပြီးပြည်ထရေးဝန်ကြီးဌာနဟာလူရန်ကားတွေဖြစ်တယ်လို့ကြေညာခဲ့ကြပါတယ်။သတင်းတောက်များတမကကဖမ်းဆီးခံထားရတဲ့သတင်းတောက်တွေအားလုံးကိုလွတ်ပေးဖို့နဲ့တမရကတောင်းပန်ပေးဖို့အတွက်တောင်းဆိုနေကြပြီးတကယ်လို့သူတို့ရဲ့တောင်းဆိုချက်တွေကိုလက်ရောချင်းမရှိရင်တပိတ်မောက်မယ်လို့ချိန်ချောက်ထားပါတယ်။ဒါပြင်ပြည်ထရေးဝန်ကြီးမက်ဒီအက်ဘဒယ်ဂါဖာကိုလည်းယာရုကနေဖယ်ရှားပေးဖို့အတွက်တောင်းဆိုနေကြပါတယ်။ဆန္ဒပြပွဲတွေဟာဆန္ဒပြမှုတွေကိုပိတ်ပင်ထားပြီးဖမ်းဆီးအရေးယူလေးရှိတဲ့တမရအက်ဘဒယ်ဖတာအယ်စီစီအစိုးရလက်ထက်အတွင်းနောက်ဆုံးပြုလုပ်တဲ့ဆန္ဒပြပွဲဖြစ်ပါတယ်။
အလီဘာဘာနဲ့တန်ဆန့်အပါအဝင်တရုတ်နိုင်ငံကအင်တာနက်အွန်လိုင်းဗဏ္ဍာရေးလုပ်ငန်းတွေဟာအခုအခါဈေးကွက်ပုံစံနဲ့ဝန်ဆောင်အောင်လှုပ်ဆောင်လာကြတဲ့သမရိုးကျဘဏ်လုပ်ငန်းတွေနဲ့အပြိုင်ဆိုင်အပြင်းထန်ပြိုင်ဆိုင်နေကြပါတယ်။အွန်လိုင်းကုမ္ပဏီတွေကတော့ဟောင်ကောင်နဲ့နယူးယောက်စတော့ဈေးကွက်တွေကနေရလာတဲ့ငွေရင်းနှီးအမြောက်များကိုပြန်လည်ချင်းကားနေတာပါ။သမရိုးကျဘဏ်လုပ်ငန်းတွေကလည်းဖောက်သည်ရဖို့အတွက်သူတို့ရဲ့လက်လီလုပ်ငန်း80ရာခိုင်နှုန်းကိုအွန်လိုင်းမှာအခုအခါကိုယ်ပိုင်အွန်လိုင်းမှာပြောင်းလဲလုပ်ကိုင်လာနေကြပြီဖြစ်ပါတယ်။အင်တာနက်ပေါ်ကလုပ်ငန်းတွေကနေငွေချေးခဲ့တဲ့ပမာဏဟာ2015မှာဒေါ်လာဘီလီယံ150ကျော်အထိရှိခဲ့ပေမဲ့ဒါဟာဆိုရင်ပြီးခဲ့တဲ့နှစ်ထဲသမရိုးကျဘဏ်ကြီးတွေကနေထုတ်ချေးခဲ့တဲ့ပမာဏထက်ရှင်အဆမတန်ကိုနည်းနေပါသေးတယ်။တရုတ်ဥရောပနိုင်ငံကစီးပွားရေးတက္ကသိုလ်ကဗဏ္ဍာရေးနဲ့စည်ရင်းအင်းဆိုင်ရာပမောက်ကအိုလီဗာရိုက်ကတော့အင်တာနက်ကတဆင့်ငွေချေးလုပ်ငန်းတွေဟာ2015ခုနှစ်မှာလက်လီငွေချေးလုပ်ငန်းရဲ့တရာဂိုင်နှုန်းအောက်သာရှိခဲ့ပြီးတော့သမရိုးကျဘဏ်လုပ်ငန်းတွေဟာနှီးပညာသစ်တွေကိုအမီလိုက်နိုင်ခဲ့တယ်လို့ဆိုခဲ့ပါတယ်။တရုတ်ဆိုရကတော့အွန်လိုင်းဗဏ္ဍာရေးလုပ်ငန်းတွေကိုနှီးမျိုးစုံနဲ့အားပေးနေတဲ့အတွက်ဗဏ္ဍာရေးနောက်ခံမရှိတဲ့လုပ်ငန်းတွေပါမှုလို့ပေါအောင်များပြားလာနေတာလည်းဖြစ်ပါတယ်။
EU ရောပတ်သမဂ္ဂထဲကဗြိတိန်နိုင်ငံနှုတ်ထွက်ရေးမထွက်ရေးအတွက်ရှေ့လှမှာမဲခွဲဆုံးဖြတ်ကြဖို့ရှိနေတဲ့အချိန်မှာပဲ EU ကနှုတ်ထွက်ရေးနဲ့ဆိုင်တဲ့ညီနိုင်ဆွေးနွေးမှုဟာဆယ်စုနှစ်နဲ့ချီကျနိုင်တယ်လို့ဗြိတိရှနိုင်ငံရေးပါတီအသီးသီးကလွတ်တော်မှတ်ဒီကသတိပေးပြောကြားလိုက်ကြပါတယ် EU ကဗြိတိန်နှုတ်ထွက်လိုက်ရင်ရှေ့လျားပြီးခက်ခဲတဲ့ညီနိုင်ဆွေးနွေးမှုတွေပြုလုပ်ရလိမ့်မယ်လို့ EU ဆိုင်ရာဗြိတိရှလွတ်တော်အခြေခံမူပေါင်းတွေကိုတာဝန်ယူဆောင်ရွက်ရတဲ့အစိပိုင်းတစ်ခုဖြစ်တဲ့အထက်လွတ်တော်ကော်မတီကပြောပါတယ်ပြည်ပြည်စုံနဲ့ကုံသွဲရေးသဘောတူညီချက်ရရှိဖို့အတွက်လင်းနစ်ကနေ10နှစ်ထိကြာနိုင်တယ်လို့လေ့လာတွေ့ရှိချက်မှာဖော်ပြထားကြောင်း Open Europe လို့ခေါ်တဲ့မူဝါဒရေးရာသုတေသနအဖွဲ့က Stephen Booth ကပြောပါတယ် EU ကနေနှုတ်ထွက်ရေးအတွက် Vote Leave Campaign ကိုဦးဆောင်နေသူတွေကတော့အဲ့ဒီတွေ့ရှိချက် ိုပယ်ချလိုက်ပြီးပြင်သစ်ဝိုင်နဲ့ဂျာမနီထုတ်ကားတွေအတွက်ဗြိတိန်နိုင်ငံဟာကြီးမားတဲ့ဈေးကွက်ကြီးဖြစ်တဲ့အတွက်ကုန်သွယ်ရေးသဘောတူညီချက်တွေကိုအလင်းများဆောင်ရွက်ရေးဟာ EU အတွက်အကျိုးဖြစ်ထွန်းစေမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ်ဗြိတိန်အနေနဲ့ EU တွေကနှုတ်ထွက်လိုက်ရင်နောက်ကိုကြကြံခဲ့မယ်ဆိုတဲ့သမ္မတအိုဘားမားရဲ့ပြောကြားအပြီးရဲ့အနေငယ်ကြမှာအခုလိုအပြန်အလှန်ပြောဆိုမှုတွေထွက်လာတာပါ
အမေရိကန်ပြည်ထောင်စုကလူသေဆုံးမှုတွေထဲမှာဆေးဘက်ဆိုင်ရာအမှားယွင်းကြောင့်ဖြစ်ရတာကတတိယအများဆုံးဖြစ်တယ်လို့လေ့လာချက်အသစ်တစ်ရပ်ကဆိုလိုက်ပါတယ်။နှစ်စဉ်ဆေးဘက်ဆိုင်ရာအမှားယွင်းမှုတွေကြောင့်သေဆုံးရသူဥယျာဉ်ဟာ2,000ခွဲကျော်တယ်လို့အမေရိကန်ပြည်ထောင်စုကနာမည်ကြီး John Hopkins တက္ကသိုလ်ကသုတေသီတွေကပြောဆိုလိုက်တာပါ။အရင်ကသေဆုံးမှုတတိယအများဆုံးဖြစ်ခဲ့တဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါထဲအခုအခါဆေးဘက်ဆိုင်ရာအမှားယွင်းမှုကြောင့်သေဆုံးမှုနှုန်းကပိုများလာတာဖြစ်ပါတယ်။
နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့ဒေါ်နန်နန်ချန်တို့ပြောပြသွားကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးပါတော့မယ်အေးလို့ခေါ်တဲ့ရခိုင်လက်နက်ကင်အဖွဲ့နဲ့အစိုးရတပ်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ပစ်ဖို့အမျိုးသားလွှတ်တော်မှာတင်သွင်းတဲ့အရေးကြီးအဆိုကိုမှတ်တမ်းအဖြစ်သာထားရှိဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့စိတ်ပြက်လက်ပြက်ဖြစ်မိတယ်လို့ရခိုင်တိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်တနင်္ဂနွေလုံးအတိုင်းအတာနဲ့ညီညာရေးဆွေးနွေးဖို့ဆောင်ရွက်နေတဲ့ကာလမှာရခိုင်တိုင်းရင်းသားလူထုရဲ့တောင်းဆိုမှုကြောင့်အခုလိုအရေးပေါ်ဆိုတင်သွင်းခဲ့တာဖြစ်ပြီးတကယ်လို့အခုဆက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်မပစ်ဘူးဆိုရင်ဒေတာကန်လူထုအနေနဲ့အခက်အခဲတွေဆက်ပြီးတော့ကြုံတွေ့နေရမှာဖြစ်တယ်လို့လည်းပြောကြပါတယ်အကြောင်းစုံကိုကုအောင်အောင်ကတင်ပြထားပါတယ်ခင်ဗျာ
ဧပြီလ16ရက်နေ့ကဆာလိုအေလက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားတာကြောင့်နှစ်ဖက်တိုက်ခိုက်သေဆုံးမှုတွေရှိပြီးဒေသခံတိုင်းရင်းသားတွေဟာနေရက်တွေကနေစွန့်ခွာထွက်ပြေးနေကြရတာပါဒီလိုအခြေအနေတွေကိုအမြန်ဆုံးရပ်ဆဲနိုင်ဖို့ဆိုရင်နိုင်ငံရေးအရာအဖြေရှာဖို့လိုအပ်မယ်လို့ယူဆတာကြောင့်စစ်ပွဲတွေရပ်နိုင်ဖို့အရေးကြီးဆိုကိုအမျိုးသားလွတ်တော်မှာမေလ2ရက်နေ့ကတင်သွင်းခဲ့ပြီးတဲ့နောက်မေလ4ရက်နေ့မှာတော့ဒီအဆိုကိုမှတ်တမ်းအဖြစ်နဲ့သာထားရှိဖို့ဆုံးဖြတ်ခဲ့ပါတယ်ဒီရေးပေါ်အဆိုကိုတင်သွင်းခဲ့တဲ့ရခိုင်ပြည်နယ်အမှတ်1အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေစင်အောင်က
မတန်နေနဲ့ထားတာသဘောမကျဘူးပြပြဿနာတရားကလမ်းငယ်ဖြေရှင်းရမယ့်ပြဿနာဖြစ်နေအဲ့ဒီဖြေရှင်းရမယ့်ပြဿနာကိုလမ်းငယ်မဖြေရှင်းဘဲခေါက်ထားလိုက်တယ်နောက်ဆုတ်ထားလိုက်တယ်ဆိုတာကဒီမှာဒုက္ခရောက်နေတဲ့တိုင်းသူပြည်သားတွေကတော်တော်ဒုက္ခရောက်နေတဲ့နေဘူးကျဲကျဲထဲမှာမကြခင်လဲမိုးရွာတော့မယ်မြို့ရွာမိုးတဲ့ရွာထဲမှာခလေးတွေစားမတင်ရဖြစ်မယ်အလုတ်ကိုင်မလို့ရဖြစ်မယ်အဲ့ဒါကြောင့်ချက်ချင်းရက်တက်ပြီးပြဿနာကိုဖြေရှင်းဖို့လိုတာအဲ့လိုစာရွက်ပေါ်မှာမှတ်တမ်းထားလိုက်တာကတော့သဘာဝမကျဘူးကျွန်တော်ကတော့ကျင့်နှံ့မှုမရပါဘူးခင်ဗျ
အခုလိုဆိုတင်သွင်းတာဟာအမျိုးသားတင့်မြင့်ရေးအတွက်အထောက်အကူဖြစ်စေမှသာဖြစ်ပြီးရခိုင်ပြည်သူတွေအနေနဲ့ကောရခိုင်မျိုးသားတက်မတော် AA ဘက်ကလည်းငြိမ်းချမ်းရေးကိုလိုလားတယ်လို့လည်းဆိုပါတယ်မကြသေးခင်တုန်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က27ရာစုပင်လုံညီလာခံနှစ်လအတွင်းကျင်းပသွားနိုင်ဖို့ပြောဆိုခဲ့တာကြောင့်တိုက်ပွဲတွေရဆက်ပြစ်မှသာဒီကိစ္စကိုအကောင့်တွေဖော်ရမှာအထောက်အကူဖြစ်နိုင်မယ်လို့မြေပုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုထောက်ပြပြောဆိုပါတယ်
တော်ဆန်းစုကြည်ရဲ့ပင်လုံညီလာခံမျိုးကိုလုပ်တဲ့ခါမှာလည်းအဲကျွန်တော်တို့ဒီလိုကိစ္စမျိုးကိုဒီစွတ်တော်ကရပ်တန့်ထားတယ်အဲပတ်တမ်းတင်ထားတယ်အစိုးရကဆက်ပြီးတော့အကောင့်တွေမပေါ်ဘူးဆိုတာအရင်သူတွားရှင်နဲ့နော်ဒီပင်လုံးညီလာခံကိုအများဆုံးတွားရှင်နဲ့ဆိုတော့အဲဒီသူ့ရဲ့ procedure ကိုပေါ့နော်အနောက်ရှက်အဟန်တာသူ့ရရောက်တယ်ပေါ့ဒါကြောင့်အကုန်လုံးပါဝင်နိုင်မှသာရင်သူလည်းအဲဒီ27ပင်လုံးညီလာခံကိုအများဆုံးအကောင့်တွေပေါ်နိုင်မှာဖြစ်လို့အဲအကုန်လုံးပါဝင်ဖို့ကျွန်တော်တို့အားလုံးကြိုးစားရမှာပါ
မေလာနေ့ရက်နေ့ကတင်သွင်းခဲ့တဲ့အရေးကြီးဆိုတဲ့ပတ်သက်ပြီးဆွေးနွေးရမှာစစ်ပွဲတွေရပ်ဖို့ဆန္ဒဖော်ထုတ်တာနောက်လွှတ်တော်ရင်းအခုလိုအဆိုတင်သွင်းတာဟာအစိုးရအသစ်ကိုနိုင်ငံရေးအရာအချက်တွဲတွေ့အောင်လုပ်တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစေဝင်းကထောက်ပြဆွေးနွေးခဲ့ပါတယ်ဒါလို့ပြောဆိုခဲ့တာနဲ့ပတ်သက်လို့ဦးဝေစင်အောင်က
တက်လာတဲ့အစိုးရကိုဖိအားပေးတဲ့သဘောအချက်တွေ့တဲ့သဘောဆိုတာမဟုတ်ပါဘူးကျွန်တော်ရေရှက်ကအမျိုးသားရင်းနှီးမြှုပ်နှံထောင်စီငင်းချမ်းရေးအတွက်ရည်ရွယ်တာပါခင်ဗျအတိုင်းသူပြည်သားတွေလည်းဒုက္ခရောက်နေတာကိုသူတို့ဆန္ဒသဘောတရားကိုကျွန်တော်လွှတ်တော်ထဲမှာဖော်ပြတဲ့အနေနဲ့ထောင်စီငင်းချမ်းရေးအတွက်ရဖို့တဲ့ကျွန်တော်တင်တာပါခင်ဗျ
2015ခုနှစ်မတ်လကုန်ပိုင်းကစလို့အေအဖွဲ့နဲ့အစိုးရစစ်တပ်တို့ဟာရခိုင်ပြည်နယ်အတွင်းတိုက်ပွဲအခြေရင်အတော်များများဖြစ်ခဲ့ပြီးလွန်ခဲ့တဲ့ဧပြီလလယ်ပိုင်းကစလို့တကြော့ပြန်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်ရေသိတောင်ဘူးသီးတောင်ကြောက်တော်မြို့နယ်တွေကထောင်ထဲကြီးတဲ့ဒေသခံတိုင်းရင်းသားတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်အခုတော့ဂျပန်မြန်မာအရေးကိုကြည့်ကြအောင်ပါဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးမှာရင်းနှီးမြှုပ်နှံမှုတွေတိုးလွတ်သွားမယ်လို့မြန်မာနိုင်ငံကိုနှင်းရကြအလဲပတ်ရောက်ရှိလာတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာကြောင့်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာဂျပန်နိုင်ငံရဲ့ဤပညာနဲ့ရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုရင်မြန်မာနိုင်ငံသားတွေအလုတ်ကင်ပိုရလာလိမ့်မယ်လို့မြန်မာနိုင်ငံဆက်မှုကုန်သတင်းများအသင်း UMFCCN ရဲ့အလုပ်မှုဆောင်ကော်မတီဝင်တဦးကပြောဆိုလိုက်ပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးအနေနဲ့ မြန်မာနဲ့အရှေ့တောင်အခြားနိုင်ငံတွေကိုဒီရက်ပိုင်းမှာခီးထွက်လေ့လာတာဟာအာရှဒေသအတွင်းအင်အားကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာချိန်မရှာထိန်းညှိလိုတဲ့သဘောလည်းဖြစ်တယ်ဆိုပြီးတော့တုံ့သက်သူတွေရှိပါတယ်အကြောင်းစုံကိုကိုညံဝဲအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကအာရှဒေသတွင်းတရုတ်နိုင်ငံကိုအရင်ဆုံးသွားရောက်လေပတ်ဆွေးနွေးခဲ့တဲ့ဂျပန်နိုင်ငံသားဝန်ကြီးဖူမီအိုခီရှိဒါဟာတရုတ်နိုင်ငံခီးစဉ်အပြီးမြန်မာအပအဝင်မဲခေါင်ဒေသဆိုင်ရာအရှေ့တောင်အာရှ၄နိုင်ငံကိုခီးထွက်လာခဲ့ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမဲခေါင်ဒေသဖွံ့ဖြိုးရေးအတွက်ဒေါ်လာတန်း9000ကူညီထောက်ပံ့သွားမယ်လို့ကတိပြုလိုက်တာပါ။မြန်မာနိုင်ငံကိုမေလ2ရက်နေ့ကရောက်လာတဲ့ဂျပန်နိုင်ငံသားဝန်ကြီးဟာမြန်မာနိုင်ငံကိုအချက်ခွင့်ချက်ပေါ်အခြေခံပြီးအကူအညီတွေပေးသွားမယ်အကြောင်းမေ3ရက်နေ့မှာမြန်မာသမ္မတဦးထင်ကျော်ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ဂျပန်နိုင်ငံရဲ့အကူအညီတွေထဲမှာမြန်မာနိုင်ငံရဲ့ငွေကြေးစည်းကွက်နဲ့ဗဏ္ဍာရေးကဏ္ဍတွေကိုကူညီသွားမှာဖြစ်တယ်လို့အလုတ်ကင်ဖန်တီးပေးရေးတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာဂျပန်နိုင်ငံကအကူအညီပေးရင်ယင်းနှိမ့်ညွန့်မှုတွေပိုလုပ်လာမယ်ဆိုရင်မြန်မာနိုင်ငံသားတွေအလုတ်ကင်ပိုရလာမှာဖြစ်ပြီးပြည်ပရောက်မြန်မာရွှေပြောင်းအလုတ်သမားတွေလည်းကိုယ်နိုင်ငံမှာပြန်ပြီးအလုတ်လုပ်နိုင်ကြမှာဖြစ်တယ်လို့မြန်မာနိုင်ငံစစ်မှုကွန်ရက်ကြီးများအသင်း UMFCCI ရဲ့အလုတ်အမှုဆောင်ကော်မတီဝင်ဦးလှရှင်ကပြောပါတယ
်တချို့စိုက်ပျိုးရေးပဲစိုက်ပျိုးရေးမှာလေနဲ့ယာနှစ်ခုရှိတယ်ကျွန်တော်တို့ကယာကိုမြန်မြန်ကောင်းတဲ့ position နဲ့ဟင်းနီဟင်းရဲ့တစ်ဒီဝလာ organic အဲ့ဒါကဒီနေ့အကုန်ထိုင်းနိုင်ငံလာတခွာဒီယာစမုံလောင်ဦးအနီအပါဝင်ဟင်းနီဟင်းနဲ့တီးနံနဲ့အကုန်လုံးရှင်းစက်မပြထိုင်းလက်ကစီပေါင်းရာပေါင်းများစွာနဲ့နေစဉ်မော်ဒန်အတဆင်တခြားမျိုးတွေသွားနေကျွန်တော်တို့ကလူတိုင်းကိုယ်စီအလုပ်ရဖို့အတွက်တူးချင်းဝင်ဝင်မြင့်ဖို့အတွက်ဂျပန်နိုင်ငံနီးပညာနဲ့ပြည်နယ်နဲ့တိုင်းဒေသမှာရှိတဲ့မြေတို့မြေရိုင်းတွေကိုနိုင်ငံတော်အစိုးရကစက်ရံတရားတွေနဲ့တလအတွင်းမှာစိုက်ပျိုးလို့ရအောင်ပေါ်ပေးလိုက်စိုက်ပျိုးရေးလို့တို့တို့စာဝတ်နေရေးအားလုံးပြည်လည်အောင်လုပ်ပေးပြီးရတဲ့အသက်တင်လာစွာကိုစုဆောင်စေမယ်ဂျပန်ဆိုယုံကြည်တယ်မြန်မာတတရှိတယ်စီကံရှိတယ်အချိန်လေးစားတယ်ဘက်ဆုံးပေါ့ကွာ
မြန်မာနိုင်ငံသားအများစုကတော့ဂျပန်နိုင်ငံရဲ့ယင်းနီမြို့နံမှုကိုပို့ပြီးလိုလားကြတယ်ဆိုပေမဲ့ဂျပန်ကုမ္ပဏီတွေဟာမြန်မာတွေထင်သလိုစင်းလုံးကြောမဟုတ်ပဲတတိထားတင်တာတွေရှိတယ်လို့တိုကျိုမြို့ကဂျပန်သတင်းစာဆရာဟီဆာဟိုတာနာဘဲခေါ်ဥရွှေဘာကထောက်ပြပါတယ
်ဗမာတွေကဂျပန်လုပ်ငန်းရှင်တွေမြန်မာနိုင်ငံကိုလာပြီးတော့စေယုံတည်ဆောက်မယ်အဲစီပွားရေးလုပ်မယ်ဆိုတော့အရာကိုမျိုးရင်းနေကြတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဂျပန်အနေနဲ့တော့ဝန်တာလာပေါ့ဂျပန်ကိုကြိုးစားနေကြတာပေါ့ဒါပေမဲ့ပြဿနာကဂျပန်ဆိုတာအားလုံးကောင်းတယ်ဒီမိုကရေစီစံတန်းစေယုံလုံးမှာပါဆိုတာမျိုးအားလုံးကအဲ့လိုလူတွေမဟုတ်ဘူးဆိုတာကိုဗမာအနေနဲ့လည်းနည်းနည်းတော့တတိထားရမှာပေါ့နော
်အာရှဒေသတွင်တောင်တရုတ်ပင်လယ်ပြင်မှာတရုတ်နဲ့အာဆီယံနိုင်ငံတွေကြားရေပိုင်နဲ့အငင်းပွားမှုဖြစ်နေပြီးတင်းမာမှုရှိနေသလိုဂျပန်နဲ့တရုတ်နိုင်ငံကြားမှာလည်းနေမြေပိုင်ဆိုင်မှုအငင်းပွားနေတာပါဂျပန်နိုင်ငံသား၏ဝန်ကြီးမစ္စတာခီရှိဒါရဲ့မဲခေါင်ဒေသနိုင်ငံခီးစဉ်ဟာအာရှဒေသတွင်အင်အားကြီးလာနေတဲ့တရုတ်နိုင်ငံနဲ့ဩဇာချိန်ဝင်ရှာညှိလို့တဲ့သဘောဖြစ်တယ်လို့ဂျပန်သတင်းစာဆရာဦးရွှေဘကသုံးသပ်ပါတယ
်ဒီသက္ကနိုင်ငံသား၏ဝန်ကြီးရုံးတရားကိုလည်းတွားတယ်၊တိုင်းကိုလည်းတွားတယ်၊မမာကိုလည်းတွားတယ်။ဒါပေမဲ့ပြောနေတာကတောင်တရုတ်ပြည်နယ်ထဲမှာတရုတ်ရေကြောင်းဆိုရှယ်ဖို့အခုကြီးလာတယ်ဆိုတာကိုစိုးရိမ်နေတာ။အာရှနိုင်ငံတွေအနေနဲ့တောင်တရုတ်ပြည်နယ်ထဲမှာမျက်ထားလေဒီဘိုးတွေတွားရောက်သူ့ကိုကာကွယ်ရမယ်ဆိုတာမျိုးပြောနေတယ်ဆိုတော့ဂျပန်ကတရုတ်ကိုအယားကိုအခုတပည့်ရှိရှိနဲ့ချိနဲ့ဟောင်းရပါတယ်တော့တခြားအရှိတအာရှနိုင်ငံတွေအရှေ့နိုင်ငံတွေကိုလည်းဂျပန်ဖြစ်ကရပ်တည်စေဖို့အခုဂျပန်ကကြိုးစားနေတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဂျပန်နိုင်ငံသားဝန်ကြီးခီရှိဒါဟာသမ္မတဦးထင်ကျော်နဲ့တွေ့ဆုံအပြီးပြောကြရမှာတော့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတရားဥပဒေစိုးမိုးရေးလုပ်ငန်းစဉ်တွေမှာဂျပန်ကအကူအညီသွားမှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့ဂျပန်နိုင်ငံတို့ကြားဖွံ့ဖြိုးမှုမိဘအဖြစ်ဆောင်ရွက်သွားရေးတိလဝါအထူးစီးပွားရေးဇုံမှာဂျပန်လုပ်ငန်းရှင်တွေဆက်လက်ရင်းနှီးမြှုပ်နှံရေးလူစွမ်းအားအရင်အမြင့်မြင့်တင်ရေးနဲ့ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမှာကြာဆုံးခဲ့တဲ့ဂျပန်စစ်သည်တွေရဲ့အယိုးရှာဖွေကောက်ယူရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ရေးနှစ်နိုင်ငံအကျိုးစီးပွားမြင့်တင်နိုင်ဖို့ဂျပန်မြန်မာ Joint Initiative ဖွဲ့စည်းဆောင်ရွက်ရေးတွေပါဝင်ပါတယ်ခင်ဗျာ
တမတော်ကိုအစိုးရတပ်ရခိုင်လက်နက်ကန် AA အဖွဲ့ကိုရခိုင်တမတော်လို့ MRTV 4သတင်းဌာနကသုံးစွဲထုတ်လွှင့်ခဲ့တဲ့ပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီး တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်တမတော်ကိုအစိုးရတက်လို့ခေါ်ဝေါ်တုံးဆွဲတာမှားယွင်းတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားဒီလိုတုံးဆွဲတာကြောင့်တမတော်ရဲ့ပုံရိပ်နဲ့ဂုံတိခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလားအခုလာမယ့်စနေညတရားလီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2923-2555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရတယ်ဆိုရင်အချင်းမီ VOE ကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေ။အခုတော့ကချင်းပြည်နယ်ဘက်ကအခြေအနေကိုဆက်ပါမယ်။တောင်ကြရေကြောင့်ရေကြီးမြေပြိုမှုတွေနဲ့ကြုံတွေ့နေရတဲ့ကချင်းပြည်နယ်ဆော့လော်မြို့နယ်အတွင်းအကူအညီတွေလိုအပ်နေပါတယ်။တောင်ပြိုကျမှုတွေကြောင့်တရင်တစ်ပတ်ကျော်ကြာလမ်းပန်းဆက်သွယ်ရေးကလည်းပြတ်တောက်ခဲ့ရပါတယ်။မြန်မာနိုင်ငံအတွင်းမြေကြီးတွေမှာဒီလအတွင်းရေကြီးမဲ့အနေအထားတွေမရှိပေမဲ့ရုတ်တရက်မြေကြီးတက်လာနိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့လေမိုးစလဌာနကသတိပေးထားပါတယ်အကြောင်းစုံကိုမတ်တင်ကြီးထက်ကဆက်တွေ့မေးမြန်းပြီးတော့တင်ပြထားပါတယ်ခင
်ဗျကချင်းပြည်နယ်ဆော့လော်မြို့နယ်တွင်တောင်ကျရေကြောင့်ရေကြီးမြေပြိုခဲ့ပြီးဒါဇင်နဲ့ချီတဲ့အိမ်တွေပြိုကျပျက်စီးခဲ့တယ်လို့လမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်ခဲ့တာပါဗုဒ္ဓဟူးနေ့မှာတော့ဝိုင်းမော်နဲ့ချီပွေဆော့လော်ကြားကားရီပြန်ပြီးစတင်ပြေးဆွဲနေပြီလို့ချီပွေဒေသခံဦးခေါ်ပေါင်းကပြောပါတယ်။ဒါပေမဲ့မြေပြိုကျရေကြီးမှုကြောင့်အိုးအိမ်ပြိုကျပျက်စီးခဲ့သူတွေအတွက်အခုအညီတွေကတော့လိုအပ်နေဆဲဖြစ်ပါတယ်လို့သူကပြောပါတယ်
။ဒန်ဆဲဆိုတဲ့ဒီဆော့လော်မြို့နယ်ရတဲ့ပေါ့နော်။အဲ့ဒီမှာရေဒပလီတောင်ကျချောင်းကြီးမြေပြိုဆိုတာအဲ့ဒီလမ်းကြောင်းတွေပေါ့လမ်းကြောင်းကတောင်ပေါ်ဆိုတော့တဲပေါ့သွားတာပေါ့နော်။အဲ့ဒါပါကိုကြီးတွေတော့လိုအပ်နေတယ်ကျန်အေးအင်းကြီးသူပြက်ပြီးတော့သွားတာဒုက္ခရောက်တာတော့ရောက်သွားတယ်အင်းကြီးအဲ့လိုဖြစ်သွားတာတော့တုတ်ချေချောပါတယ်ဟုတ်ရုပ်တရက်ဥစားဖြစ်သွားတဲ့ဟာပေါ့နော်ကျန်တဲ့ဟိုနည်းနည်းပါးပါးလေးနဲ့ဘာလို့ဆိုရာကြီးပေါ့ဗျအဲ့ဒါတော့အတိအကျမရဘူးဗျအဲဒီကဌာနဆိုင်ရာအသိဥစားဖွဲ့တည်ကြတယ်ကနည်းနည်းပါးပါးတော့အဲလမ်းကြီးတလောက်တော့လုတ်ပေးနေပါတယ်ဆက်တဲ့ဥစားတော့များတဲ့ဖြစ်တော့မရသေးပါဘူးဟုတ်ကဲ့ခက်ခဲပါတယ်ကားတွေတော့မှဒီနေ့မှပြန်ပြီးမှဒီဖြစ်ဒီဝိုင်းမော်နဲ့ဒီကျောင်းကပြန်ပြီးမှကုလူဆက်ဆံလို့ရတော့တာပြီးခဲ့တဲ့အဲ့ဒီတန်ကျောင်းတောင်ပြူရာတို့အဲနေရာတိုင်းနေရာတိုင်းရှိတာပေါ့အဲ့ဒါလေးတွေကိုဟိုတပိုင်းတနိုင်ပြင်ပြီးမှအခုကတော့ပုံမှန်အဆင့်တော့မဟုတ်ရင်လည်းဆက်တယ်လို့တော့ရသွားပါဘူးသွားလို့လာလို့တော့
ပျက်စီးသွားတဲ့လမ်းပိုင်းတွေကိုတပိုင်းတနိုင်ပြင်ဆင်သွားလာနေရတာလို့လည်းဥခေါင်းပေါင်းကပြောပါတယ်ဧရာဝတီမြစ်ရဲ့အခြေအနေကတော့ဗုဒ္ဓဟူးနေ့တိုင်းတာချက်အရာရေကျနေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းတစ်လျှောက်ရေကြီးမဲ့အလားအလာမရှိသေးဘူးလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါရယ်မြန်မာနိုင်ငံအထက်ပိုင်းမှာတော့လေပြင်းတိုက်မိုးသီးကြွေတာမျိုးမိုးသည်ဌာနမျိုးတွေဆက်ပြီးရှိနိုင်သေးတယ်လို့လည်းပြောပါရယ်အဲ
တော့ဒီမြန်မာနိုင်ငံအထက်ပိုင်းဒေသတွေဖြစ်တဲ့ဆင်မီနယ်တို့ဆင်မီနယ်တို့အကြမ်းတိုင်းဒေသကြီးမနီတိုင်းဒေသကြီးเนาะအဲဆက်ပြီးနေပေါ့နော်ဆက်ပြီးနေမှာတော့ဟောကြတဲ့နေရာဒီပြန်နေပြောနေရာပကြတချို့မိုးရနိုင်တဲ့အနေအထားလေးတော့ရှိပါအဲဒီလိုမိုးရတဲ့အချိန်မှာတော့နေပြည်တော်နေပြည်တော်လာတဲ့ကြောင့်လို့အလေးကတော့ဒီနေပြည်တော်ကတာတို့မိုးကြီးကြီးတာတို့မိုးကြီးပြတာဒီလိုမိုးလေသာဖြစ်တဲ့နေပေါ့လေဖြစ်တဲ့နေဖြစ်တဲ့ပါလေ
ကချင်ပြည်နယ်အထက်ပိုင်းကျတဲ့ချီပွေဆော့လော်မြို့နယ်တွေဘက်မှာတော့မိုးစလရဲ့မိုးလေဝသတိုင်းတားရေးစခန်းတွေမရှိတာကြောင့်ရာသီဥတုဆိုင်ရာထူးခြားသတင်းတွေထုတ်ပြန်နိုင်တာမရှိပါဘူးမိုးစလရဲ့မြေကြီးတိုင်းတားရေးစခန်းတွေကလည်းမြေကြီးနားမြို့မှာသာရှိတာကြောင့်အထက်ပိုင်းကရေကြီးမှုကမြေကြီးနားမြို့ကိုရောက်ရှိမှသာမြေကြီးအခြေအနေကိုတိုင်းတာထုတ်ပြန်နိုင်တာဖြစ်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ
်မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့မြန်မာနိုင်ငံမှာလူပြောများနေတဲ့လျှက်စစ်မီပြတ်တက်မှုနဲ့ပတ်သက်ပြီးတော့အခြေအနေအကြောင်းသတင်းကောင်းကိုဆက်ပါမယ်။အစိုးရတဲ့တာဝန်ယူပြီးတလမပြည့်မီလူအများကြီးမှအဓိကဝေဖန်စရာဖြစ်လာတဲ့လျှက်စစ်မီပြတ်တနာနဲ့ပတ်သက်ပြီးတော့အယ်လ်နီညိုရာသီဥတုခန်းစားနေရတဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့လျှက်စစ်ပမာဏကိုပြည့်မီအောင်ထုတ်သွားဖို့ပြင်ဆင်နေတယ်ဆိုပြီးလျှက်စစ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီပေါ်မှာဘယ်လောက်အထိလှုပ်ဆောင်နိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့လည်းတုံ့တက်နေကြပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်မီခါကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ပြစ်စင်မီပြတ်တောက်တာကမြန်မာနိုင်ငံသားတွေအတွက်အထူးဆန်းမဟုတ်ပေမဲ့အစိုးရတဲ့အပေါ်မျှော်လင့်ချက်ကြီးမားနေတာကအရင်အစိုးရထက်ပိုပြီးလှုပ်ဆောင်နိုင်မယ်လို့မျှော်လင့်နေတာတွေကကြောင့်ပြည်သူတွေအနေနဲ့ပိုပြီးစိတ်ကတိအောင်ဖြစ်စရာတခုလို့သတ်မှတ်လာတာတွေရှိပါတယ်ဒီကနေ့ပြည်သူ့လွှတ်တော်ဂျင်ပါတာမှာအဲလီညိုရာသီဥတုခန်းစားနေရတဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့လျှက်စစ်ပမာဏကိုပြည့်မီအောင်ထုတ်သွားဖို့ပြင်ဆင်နေပြီဖြစ်တယ်လို့လျှက်စစ်ဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးကအခုလိုပြောဆိုလိုက်တာပါ
เราต้องเช็คข้อมูลในเวลาที่กาลไปเช็คดูอย่างตู้แต่ละเมตรประมาณร้อยเจ็ดเนี่ยสิบเมกะวัตต์เนี่ยมีทั้งหมดประมาณทุ่มเด่นต้องเรียนมาเลยเมกะวัตต์เนี่ยต้องอย่างเมกะวัตต์ถ้าตู้ทุ่มเนี่ยสิบเจ็ดท้องเนี่ยถ้าสิบเจ็ดมาเลยตู้แต่ละสิบเมตรอู้หลุนในด้วยเนี่ยมาดาวเองเนี่ยเป็นมาดาวเองเนี่ยเสร็จดาวเองเนี่ยเช็คในด้วยทิ้งทิ้งไปเลยเนาะสองเลยสิบเลยแต่ตู้ที่ว่าไอ้นี่อยู่ยาที่รู้เสียงจ่อเยี่ยงเฮ้ยซุ่มซุ่มขึ้นบนนั้นเนี่ยဟုတ်ကဲ့နောက်ဆက်ချက်ကိုမြန်မာပြည်ကမှာပြည်သူများထံသို့ဆက်ဆံတာဖြန့်ဖြူးပေးမယ့်အရေးအတွက်ဆက်ရှင်နဲ့ဆောင်ရွက်ရင်းဌာနလက်အောက်မှာရှိတဲ့သက်ဆိုင်ရာဌာနတီးတီးကကြိုတင်ဆောင်ရွက်လောတဲ့ဓာတ်ထုတ်ရေးဓာတ်ပုံရင်းနဲ့ဓာတ်ပုံရင်းခန္ဓာအလုံးမှာကြိုတင်ပြင်ဆင်စီမံထားရှိပါတော့
ရန်ကုန်မြို့လျှက်စစ်ဓာတ်အပိကော်ပိုရေးရှင်း YESC ကချက်ချင်းတရင်ထုတ်ပြန်လေးရှိပြီး system breakdown ကြောင့်မီးမကြာခဏပြတ်နေရတာဖြစ်တယ်လို့ထုတ်ပြန်ကြေညာထားပါတယ်။ရန်ကုန်မြို့အပအဝင်မြို့ကြီးများကိုအဓိကပို့ဆောင်နေတဲ့မဟာဓာတ်အားလိုင်းများမှာတွယ်တန်းထုတ်ယူရမှာလျှက်စစ်သုံးဆဲမှုပမာဏဇက်တိုက်မြင့်တက်လာတာဒီကြောင့်ဓာတ်အားလိုင်းပြတ်တောက်မှုတွေမကြာခဏဖြစ်ပွားရတယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်။အခုရက်ပိုင်းလျှက်စစ်ပြီးပြတ်တောက်မှုတွေကအရင်လိုမိနစ်ပိုင်းမဟုတ်ဘဲနိုင်နဲ့ချီပြီးပြတ်တောက်ခြင်းလာချိန်ပြတ်ချိန်ကြေညာပေမဲ့ကြေညာချက်အတိုင်းမပြတ်ဘဲမကြေညာထားတဲ့အချိန်တွေမှာပြီးပြတ်တောက်ခြင်းမီးအားမမှန်ခြင်းခဏခဏမီးပြတ်တောက်မှုတွေဖြစ်နေခြင်းတို့ကြောင့်မျိုးနေလူတို့အတွက်လူမှုဒုက္ခမျိုးစုံကြုံတွေ့နေရတဲ့အပေါ်ဝေဖန်မှုတွေရှိနေကြတာပါရန်ကုန်မြို့လျှက်စစ်တားပေကော်ပိုရေးရှင်းညွှန်ကြားရေးမှူးချုပ်ဟောင်းတဦးဖြစ်တဲ့ဦးအောင်ခိုင်ကတော့လက်ရှိလျှက်စစ်မီးပြဿနာနဲ့ပတ်သက်ပြီးအခုလိုတုံ့တက်ပါတယ
်ဒီလောက်ပတ်ကနေသူကဘူးလားဒါအားစက်ကတက်မှာပေါ့တယ်လေအဲ့ရတော့တဲ့ခြေဒီကားလိုက်နေနေရန်ကုန်ရှိဖို့ကတော့တစ်စုံတစ်ခုဖြစ်တယ်ဆိုလို့ရှိရင်အပေါ်ဘက်မှာတစ်ခုဖြစ်တယ်ဆိုရင်ဒီအတုံးရတဲ့ရန်ကုန်ဟိုမီးမပေးနိုင်တော့ဆိုအကုန်လုံးပြုတ်ပြတ်ခပ်ပြင်းလာရန်ကုန်မှာရန်ကုန်သုတ္တာကိုကာမိတယ်တအားပြည့်စစ်သဘာဝကြောင့်လို့တုံးတအားပြည့်စစ်တုံးတော့ရှိတယ်ဆိုရင်ရန်ကုန်ကဟိုတာအားသက်ကိုသုံးလုံးတော့မနေနိုင်လို့ရရန်ကုန်ကဒီလိုလမ်းပလာမလို့တဲ့အတွက်ဒါအားဖြင့်တစ်ခုလုံးပြတ်သွားတယ်ဆိုရအပြည့်ပြည့်ရသမတန်ကိုနည်းသွားလိမ့်မယ်တဲ့
လက်ရှိမှာထောင်းနှံ့နေတဲ့ဓာတ်အားဖြန့်ဖြူးရေးလုပ်ငန်းတွေကိုအစ်စ်လဲလှယ်ခြင်းနဲ့ဓာတ်ငွေတာပိုင်ဓာတ်အားဖြန့်ဖြူးရေးစနစ်တက်ဆင်နိုင်ဖို့ကက်စစ်ဓာတ်ပေးကော်ပိုရေးရှင်းကစီစဉ်နေတယ်လို့ထုတ်ပြန်ထားပါတယ်။သင်ငန်းကျွန်းမြို့နယ်မှာနေထိုင်နေတဲ့ပြည်သူတဦးကတော့အစိုးရတဲ့အနေနဲ့လက်စစ်မီးပြတနာကိုအမြန်ဆုံးဖြေရှင်းပေးစီခြင်းပြီးတိကျတဲ့ထုတ်ပြန်မှုတွေကိုလှုပ်ဆောင်ပေးဖို့မျှော်လင့်တယ်လို့အခုလို VOA ကိုပြောပါတယ
်။ဒီခဏခဏပြတ်တော့ပြည်သူအားလုံးအောင်ဖြစ်နေကြပါတော့ဒါနဲ့တဖက်ကပြောလာတဲ့စကားကြီးကြတော့လေပြောင်းလဲရေးကာလမှာဒီလောက်ချိန်တိုးတဲ့မှာပြောင်းလဲမှုအလောက်ကိုမလိုချင်တဲ့ဆိုတော့ပြင်ညာရေးပြောင်းလဲပေးတာဘယ်ဟာပြောင်းလဲတာဘာမှမပြောဘူးလေဒီလီကတော့သူးတလေပြောင်းလဲနေရနေရာမလိုပဲနဲ့လက်ရှိပုံမှန်တိုင်းလာနေတဲ့လီကိုပဲဆက်လာဖို့လုပ်ခိုင်းတာဖြတ်ပြတ်သွားတာဒါဆုတ်ရုပ်သွားတာဒီတိုးတက်လာတာမှမဟုတ်တာပြည့်ပြည့်နေတယ်ဆိုလို့ရှိရင်လည်းဥမာတတ်မှတ်ချက်တစ်ခုထားတဲ့နဲ့တစ်ရက်ပြတ်မှလားနှစ်ရက်ပြတ်မှလားဒါမှမဟုတ်သုံးရက်ပြတ်မှလားဇက်တိုက်တာပြတ်သွားအဲ့ဒီပြောင်းနိုင်ဆုံးပြီးဆောင်တယ်ကိုချစ်လို့တင်ထားတဲ့အစိုးရပဲလीဟုတ်တယ်မလားအချိန်ယူဒါမဲ့နောက်ရက်ဒီအကုန်လုံးပါမယ်ဆိုရင်တော့ဒီလူတွေလက်ခံပါပဲလीဘယ်လိုအချိန်မှသူတို့ဘယ်လိုပြင်နေလဲတော့မသိဘူးကိုကပြည့်ပြည့်မပြည့်ပြည့်လီးလေးလာဖို့အကုန်လုံးဆူတောင်းနေတာ
လက်ရှိမှာရန်ကုန်တိုင်းဒေသကြီးကမြန်မာနိုင်ငံရဲ့လျှက်စစ်အများဆုံးတုံးဆဲတဲ့နေရာတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအတွက်2016မှာရေအားလျှက်စစ်ကနေမဂါဝက်1500ကျော်တန်းငွေရင်ွေးငွေတုံးလျှက်စစ်ကနေမဂါဝက်900ကျော်စုစုပေါင်းမဂါဝက်2000ကျော်ထုတ်လုပ်နိုင်ပေမဲ့လက်ရှိလိုအပ်ချက်အရမဂါဝက်300နီးပါးလိုအပ်နေသေးတယ်လို့လျှက်စစ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီလိုအပ်ချက်တွေကိုဖြည့်မီအောင်လုပ်မယ်လို့ဒီကနေ့လွှတ်တော်မှာဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ဒါတော့ VOA ရန်ကုန်ဌာနခွဲကသတင်းတောက်မတ်မီခပြောပြသွားတာဖြစ်ပါတယ် VOA American အတန်ရဲ့ကြာတာပတင်းနေ့မနေ့ဖက်အစီအစဉ်ကိုမနေ့9နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုခြင်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိုက်စာက burmese@voenews.com ဖြစ်ပါတယ်ခင်ဗျာ
ဒီ VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာတို့ရရှိနေခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသာပတင်းနေ့မနေ့ကဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကနေတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာတင်ကန်းစာပို့ချချက်စတာတွေနဲ့အတူ
ခိုးကူးလို့ရတဲ့နေရာကိုကြီးကြောင့်လေစာတင်ကြောင့်ဒီဆွေမျိုးကြီးရှိမှလာပြီးတော့ခိုကပ်နေပေမဲ့လေသူတို့ရဲ့ရေရှည်ဘွားရက်ဒီကြီးအတွက်ပါသူတို့မှဝန်ထုတ်ဝန်ကိုဖြစ်လာတယ်အဲ့
ဒီဒါကတော့ခေပြောင်းမှအကြောင်းမလှတဲ့ရခိုင်ပြည်နယ်အကြောင်းဆွေးနွေးထားတဲ့ပတ်စဉ်မြမအရေးတုံးသက်ချက်ကိုပြန်လည်တင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဒေါခင်မျိုးတက်ကတင်ဆက်ထားပါတယ်ခင်ဗျာ
ဒီမိုကရေစီနဲ့အာဏာရှင်စနစ်နှစ်အကြာကဝေါ်တဝါမြန်မာနိုင်ငံ Burma in the Twilight Between Democracy and Dictatorship ဆိုတဲ့ဆောင်းပါးကိုတော့မေလ3ရက်နေ့မှာကာတိုနိုင်ငံရေးသိပ်ပံကဆောင်းပါးရှင်ဒေါက်ကဘန်ဒိုကရေးပါတယ်။နှစ်ပေါင်း50ကျော်စစ်အာဏာရှင်အုပ်စိုးနေမှုတွေတရားဝင်အဆုံးသတ်သွားပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီမိုကရေစီပန်းနိုင်ကိုအခုထိမရောက်သေးတယ်လို့အပြောင်းလဲကာလကိုခက်ခက်ခဲခဲနဲ့ကြော်ဖြတ်နေရတယ်လို့အစချီထားပါတယ်။လုံးခဲ့တဲ့6နှစ်လောက်ကစပြီးအရက်သားအုပ်ချုပ်မှုပုံစံအသွင်ပြောင်းခဲ့တဲ့စစ်အစိုးရကဒေါ်ဆန်းစုကြည်ကိုအကြေချုပ်ကနေလွှတ်ပေးပြီးမနစ်ကနိုဝင်ဘာလမှာရွေးကောက်ပွဲပါကျင်းပပေးခဲ့တယ်လို့ဆိုပါတယ်သူ့ပါတီအနိုင်ရပေမဲ့သမရမဖြစ်အောင်ကန့်သတ်မှုတွေကြောင့်သူယုံကြည်ရတဲ့ဦးကျော်ထင်ကိုသမရတင်ပြီးနိုင်ငံတော်၏အကြံပေးဖြစ်တဲ့သမရကိုရောဝင်ကြီးများအဖွဲ့ကိုပါထိန်းချုပ်နိုင်တဲ့နေရာကိုရအောင်ယူခဲ့တာကစိတ်ဝင်စားစရာဖြစ်ပေမဲ့စစ်တပ်ကလွှတ်တော်မှာအခုထိနေရာလေးပုံတပုံယူပြီးဖွဲ့စည်းပုံကိုမပြင်းလဲအောင်တားထားတဲ့အပြင်အရေးပါတဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဌာနတွေကိုကင်ထားတယ်လို့ဆိုပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာအပြတ်နိုင်ရပြီးပြည်သူကဘယ်လောက်ကိုးစားကိုးစားအုပ်ချုပ်ရေးမှာတော့စစ်တပ်နဲ့အခုထိပူးပေါင်းနေရတယ်လို့မြန်မာအနာဂတ်မှာလည်း NLD နဲ့ဒေါ်စုဟာစစ်တပ်ရဲ့ယုံကြည်မှုရအောင်လုပ်ရင်အလေးအလတ်အပြောင်းအလဲတွေရအောင်တဖြည်းဖြည်းလုပ်ယူရမယ်အနေထားလို့သုံးသပ်ပါတယ်။ဒါပေမဲ့စစ်တပ်ကပါပါဝင်ကူညီနေတဲ့မြန်မာနိုင်ငံအပြောင်းအလဲအတွက်တန်ခတ်မှုတချို့မယုံသိမ့်သေးတဲ့အမေရိကန်နဲ့နိုင်ငံတကာကဒီမိုကရေစီရဲ့ချိုးပေါက်နေတဲ့မြန်မာနိုင်ငံကိုဝိုင်းပြီးပံ့ပိုးပေးဖို့လိုတယ်လို့ထောက်ပြပါတယ်။အစိုးရအသက်အတွက်လက်ရှိမှာစီးပွားရေးလူမှုရေးအလုပ်သမားရေးစိန်ခေါ်မှုတွေတိတ်ပြီးကြီးမားတာမို့အခုဒီအပြောင်းလဲကောင်းကောင်းမဆနိုင်မရှိနေတာပါတဲ့။ဒေါ်ဆန်းစုကြည်ကလည်းမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအစိုးရတည်းအုပ်ချုပ်နေတာမို့တန်ခတ်မှုတွေမလိုတော့ကြောင်းကြေညာခဲ့တာမို့စစ်တပ်ကဆက်ပြီးလက်တွဲနေတဲ့ကြံနေသေးတဲ့ဒဏ်ခတ်မှုတွေပြန်ပြီးရုပ်သိမ်းပေးတင်တယ်လို့ရေးသားထားပါတယ်။ The Rohingya and Sujis မြန်မာဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ Adriel Talamantis နဲ့ Austin Bolditiro ကရေးသားထားတာပါ။ပြီးခဲ့တဲ့ November လကမြန်မာနိုင်ငံမှာပထမဆုံးလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပပြီးပြီး1962ခုနှစ်ခေတ်ကထိန်းချုပ်ခဲ့တဲ့အာဏာကိုစစ်အစိုးရကငြင်းငြင်းချမ်းချမ်းလွှဲပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာပုံကန်းနေတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေအများပြားရှိနေတယ်လို့မွတ်စလင်မလိုလားတဲ့အမျိုးသားရေးဝါဒီဗုဒ္ဓဘာသာဖုံးတော်ကြီးတွေနဲ့ပြည်ရင်းမှုရဲ့ဆေးဝါးရောင်းဝယ်ဖောက်ကားသူတွေကြောင့်လူမှုရေးပြဿနာတွေနဲ့ကြုံနေရပြီးဒီထဲမြန်မာနိုင်ငံအတွက်ဆယ်စုနှစ်ပေါင်းများစွာအတွင်းရှားပါးတဲ့တိုးတက်မှုတွေကတစ်ခုကတော့ဒေါ်ဆန်းစုကြည်ရဲ့ NLD ပါတီတက်လာတာလို့ဆိုပါတယ်။ဒီတစ်ခေါက်2015ရွေးကောက်ပွဲမှာတော့စစ်တပ်လိုလားတဲ့ USDP ပါတီအဆုံးသတ်သွားပြီး NLD ကတခဲနဲ့အနိုင်ရခဲ့တာမို့အခုဆိုအရတအစိုးရတက်လာပြီလို့ဖော်ပြပါတယ်။အရင်အစိုးရလက်ထက်ရခိုင်ပြည်နယ်အတွင်းဗုဒ္ဓဘာသာရေးနဲ့ပြဿနာဖြစ်ခဲ့တဲ့ရိုဟင်ဂျာတွေဟာအခုထိဒုက္ခသည်စခန်းတွေမှာချွတ်ချွတ်တက်တဲ့နေရာဆဲဖြစ်တယ်လို့ရွေးကောက်ပွဲမဲပေးခွင့်မရှိတာအတိမတ်ပြုမခံရတာတွေကြောင့်အခုထိပြည်ပမှာခိုလုံဖို့အတွက်ကြိုးစားနေတာတွေ့ရတယ်လို့ဆိုပါတယ်။အခု NLD အစိုးရတက်လာတဲ့အခါမှာလွှတ်တော်မှအမှတ်နေရာ25ရာခိုင်နှုန်းယူထားတဲ့စစ်တပ်က ပြည်ရေးရေးနဲ့ကာကွယ်ရေးပြင်နေဆက်ဒေသကိုပါကင်တွဲနေတာမို့ဒုက္ခတဲ့တချို့ကအခြေအနေဟာထူးမှန်မထင်ကြောင်းပြောပေမဲ့တချို့ကတော့ဒေါန်ဆန်းစုကြည်ကိုယုံကြည်မှုရှိကြောင်းနဲ့အခုချိန်ဟာပြောဖို့စောနေသေးတာကြောင့်အပြောင်းလဲကိုစောင့်ကြည့်ခြင်းနဲ့လို့ပြောသူတွေလည်းရှိကြောင်းရေးသားထားပါတယ်အပြည့်အစုံကိုတော့မေလ၄ရက်ဗုဒ္ဓဖူးနေ့ထုတ် The Diplomat စာဆောင်မှာဖတ်ရှုနိုင်ပါတယ်
ကမ္ဘာတရင်မီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုနားဆင်ကြကြတာပါအခုတော့မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လှလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDN အသုံးက
Give a run for the money
ဖြစ်ပါတယ်စာလုံးပေါင်းက GIVE GIVE ကပေးတာ A ကတခု RUN RUN ကပြေးတာ FOR FOR ကအတွေ့ THE THE MONEY THE MONEY ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်ကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီလေ EDM အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ She's a very smart politician I think she can giveother politicians a run for the money
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲသူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ She's a very smart politician I think she can give other politicians a run for the money
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြိုင်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြိုင်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ
Give a run for the money
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့ American EDM 3အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြည်ပြင်းတော့မယ်လို့ပြည်သူအများကမျှော်လင့်နေကြပြီဖြစ်ပေမဲ့ရခိုင်ဒေသကပြည်သူတွေအဖို့ကတော့တိုးတက်ဖြစ်ထွမှုတစုံတရာမရှိသေးတဲ့အပြင်နိုင်ငံရေးမပြေလည်မှုစစ်ဘေးအန္တရာယ်လူမှုရေးပြဿနာတွေစတာတွေနဲ့ရင်ဆိုင်နေကြဆဲဖြစ်ပါတယ်ရခိုင်ပြည်နယ်ကြောက်ဖြူမဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဦးကျော်စံတာရုဆွေးနွေးတုံးသက်တင်ပြထားတဲ့ခေပြောင်းမှာအကြောင်းမလှတဲ့ရခိုင်ပြည်နယ်အကြောင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာကိုနားဆင်ကြပါခင်ဗျာ
ဥပဒေရှင်များဒီမနက်ကမှဒီမိုကရေစီအစိုးရတက်လာပြီဆိုတော့တိုင်းပြည်အတွက်ဆက်ဆက်ရရကောင်းမယ်လို့လူတိုင်းကြိုတင်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ခိုင်ပြည်ရဲ့တည်င်းတွေကိုကြားလိုက်ရတိုင်းအသက်စရာတစ်ခုမှမတွေးရသေးဘူးလို့ကျွန်တော်ထင်ပါတယ်။ကျွန်တော်ပြောတာအသိအဆိုးမြင်တယ်လို့များအကြံဉာဏ်သုံးသပ်လို့ပါလားပထမဆုံးခက်တူပြောပါခင်ဗျာ
။နိုင်ငံရေးသမားတွေကတော့အကောင်အဆုကိုနိုင်ငံရေးရှုထောင့်ကကြည့်ကြတာပေါ့။ဘာမှပြမှာ NLD ကိုတခဲနဲ့ထောက်ခံအားပေးလို့ NLD အပြတ်တနိုင်ရတယ်လို့2015ရွေးကောက်ပွဲမှာကျွန်တော်ရခိုင်ပြည်နယ်မှာလဲရခိုင်တမျိုးသားလုံးက AND ပါတီကိုဝိုင်းဝန်းထောက်ခံလို့ရခိုင်ပြည်နယ်လွှတ်တော်မှာ AND ပါတီကအများဆုံးအများစုကိုရထားတာပဲနိုင်ထားတာပဲရခိုင်ပြည်နိုင်ငံကြီးကတော့ဗမာပြည်နိုင်ငံကြီးနဲ့ဒုံတွဲပြီးတော့သွားနေတာပဲရှားဦးကျော်စံလည်းရေး
နိုင်ငံရေးလောကမှာလည်းမညီညွတ်မှုတွေကိုကြားနေရပါတယ်။နောက်တစ်ခါတိုက်ပွဲတွေပိုဖြစ်လာတယ်။ပစိပြေးဒုက္ခတွေတွေပြည်သူတွေအများကြီးနစ်နာကြရတယ်။နောက်မပြောမဖြစ်တဲ့ကိစ္စတခုကဒီ communal violence တွေပေါ့။အုပ်စုအသိုင်းအဝိုင်းချင်းဖြစ်တဲ့ကိစ္စတွေပဋိပက္ခဟာလည်းပဲစိတ်ချရတဲ့အခြေအနေမျိုးမဟုတ်သေးဘူးလို့ကြားပါတယ်။ဟုတ်ပါသလားအခြေအနေတွေ။အ
ဲကိစ္စကတော့ကျွန်တော်ရခိုင်ပြည်နယ်မှာလက်နဲ့ကင်ထားတဲ့ရခိုင်အာဇူအီနဲ့မြမတမတော်သူတိုက်ပွဲဖြစ်နေတဲ့လက်နက်ကင်ပြည်ပခတစ်ခုရှိနေတယ်လို့2012ခုနှစ်ကပဲစတင်ပြီးတော့ကြဲကြဲကြဲကြဲအကြီးအကျယ်ဖြစ်နေတဲ့ဒီဖင်္ဂလီတွေနဲ့ကျွန်တော်ရခိုင်လူဖွဲ့စည်းပြီးကြားမှာအငင်းပွားမှုပြည်ပခဖြစ်မှု ဒီရင်မှုတွေကလည်းတကယ်ရှိနေပါတယ်ကျွန်တော်တို့ရခိုင်မြို့သားပါတီထဲမှာကိုယ်တိုင်ကလည်းညှို့ညွတ်မှုတွေအများကြီးလိုအပ်နေရဆရာကျွန်တော်တို့တွေ့ရပါတယ်ဒီအတွက်ဒီဗမာပြည်ရဲ့ထုံနေစဉ်သတင်းဓာတ်ရိုက်ထဲမှာရခိုင်အကြောင်းမပါရင်မပြီးတဲ့သဘောမျိုးလဲကျွန်တော်တို့သိမြင်နေရပါတယ်
ဒီထဲမှာပထမအဆုံးလောလောဆယ်ဒုက္ခအရောက်ဆုံးကတော့စိပြေဒုက္ခတွေဖြစ်နေကြရတဲ့ပြည်သူတွေအကြောင်းမှာအဲ့ဒါဟာတိုက်ပွဲနဲ့ဆက်ဆက်နေပါတယ်ဆိုတော့ဒီတိုက်ပွဲဒီပြည်တွင်းစစ်ဒီဘက်ကဟာကုမရခိုင်မှာပူပြီးတော့ပြင်းထန်လာတယ်ဒီဟာကိုစစ်ဆက်ဆွေးနွေးပြီးအဖြေရှာဖို့ဆိုပြီးတော့လွှတ်တော်မှပြည်သူကိုယ်စားလှယ်တွေကဆိုတင်သွင်းဆွေးနွေးရဆိုတာလည်းပဲကြားပါတယ်အဲ့လိုဆွေးနွေးဖြေရှာဖို့ဘယ်လောက်ဖြစ်နိုင်မလဲထင်ပါလဲခင်ဗျာ
ရခိုင်မှာစစ်ဖက်ဆိုင်ရာစီးပွေးတိုက်ခိုက်မှုကြောင့်ဒီပြည်ဆောင်ဒုက္ခတွေဒီပေါ်ပေါက်လာတယ်အဲ့ဒီစီဗီအန်ဒရီကိုအကြောင်းပြီးပြီးတော့ကျွန်တော်ဒီထောင်စုမှာအမျိုးသားလွတ်တော်မှာဒီနေ့ပဲဆွေးနွေးရအဆိုနဲ့ပတ်သက်တာကတော့နေဖန်ဆွေးဆက်ဆွေးနွေးမယ်နဲ့တူပါတယ်ဒီကိစ္စကတော့ဒီလက်နဲ့ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရကျေဖို့ရနောက်ညီညာရေးဆွေးနွေးပွဲတို့ဒီအေကိုဖိတ်ခေါ်ဖို့ရလောက်ပဲပါပါတယ်တကယ်ခံစားနေရတာတော့ပြည်သူတွေပါပြည်သူတွေကအိုးအိမ်စွန့်ခွာပြီးတော့ဆက်ပြေးလာကြရတဲ့သူတို့မှာစေမေဝန်ကြောင့်လုပ်ငန်းတွေနောက်တခြားဆုံးရှုံးမှုတွေနဲ့နာမှုတွေအများကြီးပေါ်ဥကျော်စံတာရေးအဲ့ဒီဆုံးရှုံးမှုနဲ့နာမှုတွေအများကြီးထဲမှာအခုခိုးကူးလို့ရတဲ့နေရာဘုံကြီးကြောင့်နေစာတင်ကြောင့်တွေရွှေမျိုးကြီးရှိမှလာပြီးတော့ခိုကပ်နေပေမဲ့လေသူတို့ရဲ့ဒီရှိဘွားရက်ဒီရေးအတွက်ပါသူတို့မှဝန်ထုတ်ဝန်ကိုဖြစ်လာတယ်အဲ့ဒီဝန်ထုတ်ဝန်ကိုဒီထောင်စုအစိုးရပြည်နယ်အစိုးရဒီတာဝန်ရှိအဖွဲ့အစည်းတွေကဘယ်လိုကူညီကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာလည်းကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေကကြိုက်တွန်းဆွေးနွေးဖို့လိုပါသေးတယ
်ဒီ
ကိစ္စကိုတော့အချင်းဖြစ်တဲ့မြို့နယ်တွေမှာစီးပွားရှောင်ဒုက္ခတွေဒီနဲ့ကိုယ်တိုင်ထိတွေ့ပြီးတော့တွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတော့ဒီရေသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြည်သူ့လွတ်တော်မှာရည်ကြီးအစိုးရနဲ့တင်သွင်းဖို့အစီအစဉ်လုပ်နေတာရှိပါတယ်
။အဲဒီဒုက္ခတွေဒုက္ခရောက်နေရဆိုတာကိုကူညီဖို့အတွက်ကိုမှလွှတ်တော်မှာခွင့်ပြုကြရမှဆွေးနွေးမယ်ပြီးတော့မှအကောင့်ထဲဖောက်မယ်ဆိုတော့ဒုက္ခတွေတက်လက်ကြံ့ညာနေရောပေါ့ခင်ဗျာ။အဲဒီမှာကယ်ဆယ်ရေးဌာနတွေကရှိသားပဲ။အဲဒီဌာနတွေကလက်လော့အကူအညီပေးတာမျိုးကမလုပ်နိုင်ဘူးလားခင်ဗျာ
။ကျွန်တော်တို့သိရတော့တော့ပြည်내အစိုးရကဒီဒုက္ခတွေကိုငွေကြေးထောက်ပံ့တာဒီတချို့ရှိတယ်လို့တော့သိရတယ်ဘယ်လောက်ထိထောက်ပံ့တယ်ဘယ်ပုံပဲနည်းထောက်ပံ့တယ်ဆိုတော့အသေးစိတ်လည်းကျွန်တော်တို့ကမသိရပါဘူးသို့တော့ဒီုံတရားထောက်ပံ့တယ်ဆိုတာလည်းဒီရဲ့ဆရာနေရဲ့ဆရာလက်တော့ကိစ္စလောက်ပဲဖြစ်ကောင်းဖြစ်ပါလိမ့်မယ်ရေးရှိဘယ်လိုစီမံချက်ဒီနဲ့ဒီထောက်ပံ့မှုတွေကိုလုပ်မလဲပြည်ထောင်စုအစိုးရကလုပ်မလားပြည်내အစိုးရကလုပ်မလားပြည်내အစိုးရမှာဘာပိုက်ဆံနဲ့လုပ်မလဲပြည်ထောင်စုအစိုးရမပိုင်တော့ဘာမှမဖြစ်ပါဘူး
ဒီဒုက္ခတွေရဲ့ကိစ္စရေးရှိပြည်လဲဖို့ဆိုတာကတော့ဒီအပြစ်ခတ်တွေရက်ဆဲပြီးတော့ငြင်းငြိုင်းရမှသာဖြစ်မှာပါအဲ့ဒီကိစ္စကတော့ပို့ပြီးတော့ပဋ္ဌာန်းကြတဲ့အခြေခံအကြောင်းတရားပါခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ကသဘောတူလိုက်ပြီးဆွေးနွေးမယ်သူတို့နိုင်ငံရေးဝိုင်းတဲ့ကိုခေါ်မယ်ဆိုရင်ဘယ်အပေါ်မှာအခြေခံရမယ်ဘယ်အချက်တွေလိုက်လျှော့သင့်တယ်ဆိုတဲ့အထီးရောလွှတ်တော်ကမူချပေးနိုင်ပါသလားအဲ့လိုချပေးတဲ့မူရောစစ်တပ်အနေနဲ့လိုက်နာနိုင်မယ်သူထင်ပါလားခင်ဗျာ
စစ်တပ်ကိုအပြစ်ခရရဲလိုက်ပါလို့တော့လွတ်တော်မှာတိုက်တွန်းလို့ဆင်ပြီးမယ်မထင်ပါဘူးကျွန်တော်တို့ပြည်ထောင်စုအစိုးရကိုပဲကျွန်တော်ကတိုက်တွန်းရမှာပါစစ်တပ်ကတော့သူ့အကြောင်းချက်အရာနဲ့သူ့ရဲ့အခြေအနေရဒီရင်ဆိုင်တိုက်ပွဲကြီးဖြစ်တဲ့ဟာကိုသူ့မှာလည်းဆင်ကြီးဆင်လက်ဒီပြောစရာဆိုစရာကြီးရှိမှာပေါ့ကျွန်တော်တို့ကတော့စစ်တပ်ကသူ့အကြောင်းအရာနဲ့သူရှိနေတဲ့ကိစ္စကတပိုင်းပြည်သူတွေထိခိုက်နေတဲ့အပိုင်းကိုကျွန်တော်တို့ကပြည်သူ့ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီသူဒီကိုကိုစားပြုပြီးတော့ဒီမှာအုပ်ချုပ်နေတဲ့အစိုးရကိုတိုင်းပြည်မှာဒီလိုတော့ဖြစ်နေပြီဒါလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ပြောရမှာဖြစ်ပါတယ်ကျွန်တော်မပြောပေမဲ့လည်းတိုင်းပြည်အုပ်ချုပ်မင်းလုပ်နေတဲ့အစိုးရမှာဒီသူဒီရဲ့ဘဝကိုစာနာထောက်ထားမှုပြီးပြီးတော့ကူညီပေးဖို့ဆိုတာသူတို့မှာတာဝန်ရှိပါတယ်ကျွန်တော်တို့ပြောမှဆိုမှလုပ်မယ်ဆိုရလဲဒါကတိတ်တော့တဘာဝမကြလာပါဘူးကျွန်တော်အစိုးရရဲ့လုံဒါကိန်းဒါကူညီတာနောက်ကြနေတဲ့အတွက်ကြောင့်ပဲကျွန်တော်ဒီကိစ္စတွေကိုလွတ်တော်ကားသင်ပြောရမှာဖြစ်ပါတယ်တကယ်တော့အစိုးရလုပ်ရမယ်လို့ဒီပ
ါဆိုတော့အခုပြည်ထောင်စုအစိုးရနဲ့ရခိုင်ဒေသဆက်ဆံရေးလည်းပဲကျွန်တော်နည်းနည်းမေးရစီလို့ဒီမှာထင်ပါတယ် ANP ရခိုင်မျိုးသားပါတီကအနိုင်ရတော့ပြည်내အစိုးရဝန်ကြီးချုပ်ကိုသူတို့ ANP ကပုဂ္ဂိုလ်ဖြစ်စေခြင်းနဲ့ NLD ကတော့သူတို့ပါတီရဲ့ကိုယ်စားလှယ်ကိုခန့်အပ်လိုက်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန့်ကျင်ကြတယ်သပိတ်မောက်ထွက်ခေါ်ကြတယ်ဆိုတော့လည်းအစောပိုင်းမှာကြားခဲ့ရပါတယ်ဆိုတော့အခု ဒီနေ့အစိုးရကအလုပ်ဖြစ်ပါမလားလွတ်တော်ရဲမှာတော့သူကတိုက်ခန့်အများစုနဲ့ရင်ဆိုင်မလို့ထင်ပါတယ် ANP တိုက်ခန့်နဲ့ဆိုတော့ဒီနေ့အစိုးရလူသူများဟာ ANP ကပယ်ချနေမလားအလုပ်ဖြစ်ပါမလားဒီကိစ္စကော
အခုကိစ္စကတော့ရခိုင်ဒေသရခိုင်ပြည်နယ်ကရခိုင်သားတွေရဲ့နှင်နာချက်တွေကိုကူစားပေးရမှာဖြစ်တဲ့အတွက်ကြောင့်ရခိုင်မြို့သားပါတီကလည်း NLD အစိုးရကူညီတဲ့ဟာကိုငါတို့ကမလိုလားဘူးဆိုတဲ့သဘောမျိုးတော့ကျွန်တော်တို့မတွေ့ရပါဘူးရခိုင်ပြည်သူတွေရဲ့လူအချက်တွေကိုရခိုင်မြို့သားပါတီကကူညီဖြည့်ဆည်းပေးရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကိုအုပ်ချုပ်ခွင့်ဒီမှန်ခန့်ခွဲခွင့်ရထားတဲ့ NLD တွတ်တော်ကိုယ်စားလှယ်ဝင်းကျော်ဦးညီဖို့ဆောင်တဲ့အစိုးရအဖွဲ့ကဒီမှာလုပ်ပေးဖို့တာဝန်ရှိပါခိုင်မြို့သားပါတီရဲ့အတိုင်းဝိုင်းကရောပူးပေါင်းပါဝင်ဆောင်ရွက်ရမှာပဲ
အေးအေးနဲ့ဒီအစိုးရရဲ့တမတော်အကြာပြည်လည်မှုရရှိရေးအဲ့ဒီကိစ္စဆွေးနွေးရနေမှာရောဘလောက်ပြည်လည်နိုင်တယ်ထင်ပါလေတမတော်ကဘလောက်ထိလိုက်လျှော့နိုင်မယ်ထင်ပါလေအခု NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေလည်းပဲစစ်တပ်နဲ့သဘောမတူညီမှုရောင်းလို့လက်မှတ်မထိုးနိုင်တဲ့အခြေအနေရှိနေလို့သိရပါတယ
်အဲ့ဒီကိစ္စတော့ဆရာဦးကျော်စံလည်းဒီစုရလက်ထက်ကကိစ္စကြီးဖြစ်ပါရဲ့အခု NLD အစိုးရလက်ထက်မှာဒီကိစ္စကိုဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင် NLD အစိုးရရဲ့မူဝါဒတွေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ် NLD အစိုးရရဲ့မူဝါဒအပြည့်စုံတော့ကျွန်တော်တို့တိတိကျကျမသိရပါဘူးဒါပေမဲ့ NLD အစိုးရပေါ်မှာကျွန်တော်ဒီဗမာပြည်ကပြည်သူလူထုအများစုကတကယ်လုံးလုံးကျူးကျူးကိုအားကိုးနေကြတာရှိရဲ့ဆိုတော့ဥကျွန်စံတာလည်းသိမှာပဲအားကိုးမှုပေါ်မှာ NLD အစိုးရကဘလောက်ထိဂယုတစိုက်လုံနိုင်မလဲဆိုတော့ NLD အစိုးရရဲ့လုံရည်ကံရည်ပေါ်မှာအဓိကတာဝန်ရှိမှာပေါ့လေအဓိကမူတည်မှာပေါ့လွယ်လင်းတကူမှတ်ချက်ပေးဖို့ဆရာမသိလျော်ဘူးထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်တာကတော့အဲ့လူဖွဲ့စည်းခြင်းပฏิပက္ခဖြစ်နေတဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စမှာတော့အစင်ပြေလာနိုင်မဲ့အခြေအနေဘယ်လိုရှိပါသလဲ
ပြဒနာဖြစ်တာကရခိုင်နဲ့ဘင်္ဂလီနေမီကတော့ရခိုင်ပြည်ထဲမှာဖြစ်နေတဲ့ကိစ္စတော့ရခိုင်ဒီကိုတိုင်ပါဝင်ပြီးတော့ဖြည့်ရှင်းခွင့်မရရင်ဒီကိစ္စကပြည်လည်းမှာမဟုတ်ဘူ
းအဲ့ဖြည့်ရှင်းတဲ့အထက်မှာရခိုင်နေမပါဘူးလားအဲ့ဖြည့်ရှင်းရေးအဖွဲ့ထဲမှာ
ရခိုင်ကိုယ်စားလှယ်ဒီပါဝင်နေဆိုတာကဥဆောင်ဖြည့်ရှင်းပိုင်ခွင့်မရှိဘဲနဲ့သူတို့ရဲ့စေခိုင်းလို့ပါလာရတဲ့လူတွေအဆင့်လောက်ပဲရှိပါတယ်
ဘူး NLD အစိုးရအနေနဲ့ဘယ်လိုကင်တွယ်လာလိမ့်မယ်လို့ထင်ပါလဲ။ဥပဒေရှင်တို့ဘယ်လိုဖြည့်ရှင်းစီခြင်းလဲ၊ဘယ်လိုဖြစ်စီခြင်းလဲ NLD အစိုးရကိုဘယ်လိုအကြံပေးခြင်းလဲဒီကိစ္စအတွက်
။ဒီကိစ္စကိုဖြည့်ရှင်းစရာရှိရဲ၊ဘယ်လိုဖြည့်ရှင်းရင်ကောင်းမလဲဆိုရဲကျွန်တော်တို့ကို NLD အစိုးရကတိုင်ပင်ဖို့တိုင်ပင်ဖဲလောက်ပြီးတော့တိုင်ပင်တာပါတခုမှရှိတယ်လို့မသိရပါဘူး။ဟိုရခိုင်ဒီဘယ်လိုသဘောထားလဲဆိုတာကိုပြီးခဲ့တဲ့2012ခုနှစ်တုန်းကပဲတော်ရှာကျွန်တော်ရခိုင်ဒီကမိမိရဲ့သဘောထားကြီးကိုပြောနေဆိုနေကြရပဲဒီပြောနေဆိုနေရတဲ့အပေါ်မှာ NLD ကဘယ်လိုအချက်တွေကိုကောက်ကြည့်ပြီးတော့ဘာလုပ်မလဲဆိုတာသူသဘောပေါက်ပြီးဖြစ်ပါလိမ့်မယ်သူရပြောင်းသွားပြီးသစ်ပြက်လာတဲ့အစိုးရကဘယ်လိုမူဝါဒနဲ့ဓာတ်တွေကိုဖြည့်ရှင်းမလဲအဲ့ဒီဖြည့်ရှင်းမဲ့မူဝါဒကိုရခိုင်တမျိုးသားလုံးကဘယ်လိုနားလည်ပြီးတော့ဘယ်လိုလက်ခံကြမလဲဘယ်လိုကူညီကြမလဲအဲ့ဒါကြီးကအရေးကြီးပါရဲ့အဲ့ဒီအရေးကြီးရဲ့လုပ်ငန်းစီတူကတန်ပြီးအုပ်ချုပ်မင်းလုပ်တဲ့အစိုးရကစပြီးတော့ပြောပြဖို့လိုတယ်လေ
မြမရေးတုံးတက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်မှာဆိုလို့ရှိရင်တုံးကမျိုးကအဖြူရောင်ရေးစက်များပရဟိတအတင်းတီထောင်သူကိုစန်းနိုင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့ဒီမှာဒီလူတို့ကရောက်နေတဲ့လူတွေကိုကူညီတဲ့နေရာမှာကျွန်တော်လိုက်နိုင်ဆောင်ရွက်ပေးတာကိုယုံကြည်ဦးလို့ဆောင်လည်းရှိပါတယ်။အဓိကကတော့ကျွန်တော်အခုလို့ဆောင်ရွက်အခြေအနေတွေဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော် 1998 ခုနှစ်မှာကျွန်တော်ကိုရီးယားမှာအလုပ်သွားလုပ်ခဲ့တယ်ပေါ့နော်။အခု2008ခုနှစ်မှာပြန်ရောက်လာတယ်ကျွန်တော်ကိုရီးယားကိုစားရောက်တဲ့အချိန်မှာဒီ IMF ပြဿနာဖြစ်တဲ့အခါကျတော့ဒီငွေကြေးခက်ခဲတွေဒီစီးပွားပြက်ကတ်တွေနဲ့ကြုံတဲ့အချိန်မှာဒီကင်းသေးကြုံတမရဖြစ်တဲ့အချိန်မှာပေါ့နော်ကမ္ဘာပံမှာရွှေပေါင်တင်ဖို့လိုတဲ့အခါကျတော့သူတို့နိုင်ငံသားတွေကရှိသမျှဒီရွှေတွေကိုချုပ်ပေးပြီးတော့လက်စွပ်တွေချုပ်ပေးပြီးတော့လိုအပ်တဲ့မီးတွေလက်စွပ်တွေကိုရှော့ချပြီးလုပ်တာကိုမြင်ရတဲ့အခါကျတော့ကျွန်တော်အနေနဲ့အရန်မဲ့ဒီတိုင်းပြည်ကိုချစ်တဲ့ဟွာတွေကိုမြင်တဲ့အခါကျတော့ရန်ကိုကျွန်တော်အားကျမိတယ်ပေါ့နော်ကျွန်တော် 2008ခုနှစ်မှာကျွန်တော်မြန်မာပြည်ကိုပြန်ရောက်လာတဲ့အခါမှာမြန်မာပြည်ရဲ့ခြေနေလေးပေါ်ပြန်ပြီးကြည့်တဲ့အခါကျတော့ညံဟုတ်ကွာဟနေတာတွေ့တယ်။အဲ့တော့ကျွန်တော်အနေနဲ့ယုံကြည်တာကတော့ဒီတိုင်းပြည်တစ်ပြည်ကို
နိုင်ငံသားမှရှိတဲ့တိုင်းပြည်တွေနဲ့ရှင်ပြီးတော့တော့တိုးတက်အောင်လုပ်မယ်ဆိုရင်တော့အစိုးရအပိုင်းတွေမဟုတ်ဘူးကျွန်တော်တို့ပြည်သူလူထုရဲ့စိတ်ဓာတ်လည်းကြောင်းလဲဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်။တော့အဓိကတော့ကျွန်တော်တို့ပြည်သူလူထုကလည်းကြားရတာဝင်ရနေပြီးတော့ထမ်းဆောင်ဖို့လိုတယ်လို့လည်းထင်ပါတယ်။ဟောဥပမာလေးပြရမယ်ဆိုရင်တော့အိန္ဒိယကြီးတော့မိုးတွေရွာပြီးတော့နော်ခေါင်းမိုးကပြတ်နေလို့အိန္ဒိယမှာကျန်းပြင်းနေရတယ်ဆွေးနေတယ်ဆိုရင်ကျွန်တော်ခေါင်းမိုးကိုလည်းပြင်ဖို့တလို့လို့တို့ဒီကြမ်းပြက်နေတဲ့ကြမ်းပြင်းတွေကိုလည်းကျွန်တော်တို့ဖာမရမှာပါအဲ့တော့တိုင်းပြည်မှာတက်လာတဲ့အစိုးရတွေဟာဒီခေါင်းမိုးတွေကိုဖာပြီးတော့တိုင်းပြည်ခေါင်းမိုးဥပဒေတွေဟိုဆွဲမယ်ဟိုခေါင်းမိုးနဲ့စီဝိုင်းစနစ်တွေချမှတ်ပြီးတော့တော့ကောင်းနိုင်ငံကောင်းမွန်ခေါင်းမိုးတွေဖာတဲ့အချိန်မှာကျွန်တော်တို့ပြည်သူလူထုကလည်းဒီပြက်စီးနေတဲ့ကြမ်းပြင်းကိုဖာဖို့တာဝန်ရှိတယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်အဲ့ဒါကြောင့်ကျွန်တော်ပြန်ရောက်တဲ့ခါမှာဒီပြည်သူ့အဖွဲ့တွေကိုဖွဲ့ပြီးတော့လူမျိုးကွန်ကြီးလုပ်ငန်းတွေကိုကျွန်တော်စပြီးရုပ်ဆောင်ပါတယ်အဓိကအားဖြင့်တော့ကျွန်တော်တို့မျိုးနယ်တွေမှာလူနေတဲ့နာရေးကွန်ကြီးမှုတင်ပေါ့သူများမျိုးနယ်တွေမှာရှိပြီကျွန်တော်မျိုးနယ်တွေမှာမရှိဘူးအဲ့တော့ကျွန်တော်ဒီမှာရှိတဲ့အသင်းတွေမှာပူးပေါင်းပြီးတော့ကျွန်တော်တို့လှုပ်ဆောင်တဲ့ခါမှာအခုဆိုနာရေးကွန်ကြီးမှုတင်ကျွန်တော်မျိုးမှာဖြစ်လာပြီးတော့အခန်းနဲ့ဆေးကန်းတွေဖြစ်လာတယ်အခုဖြစ်လာတဲ့ခါမှာမျိုးရဲ့ဒီလှုပ်ရှားမှုတွေအငြင်းရတဲ့ဆိုင်ကျွန်တော်စီမှာအများကြီးတက်တော့တာဖြစ်လာတယ်လူတွေကအခုလောဆိုတော့ကျွန်တော်ရေပြတ်နေတဲ့ရွာတွေမှာကြီးရွာတွေမှာရေတွေလိုက်လှုပ်ပြီးတော့နော်အများပြည်သူဒီလိုအပ်နေတဲ့အချက်တွေကိုကျွန်တော်ဖြည့်ဆည်းပေးနေပါတယ်အဓိကကျွန်တော်ယုံကြည်တာကတော့နော်ကျွန်တော်တို့ကအစိုးရကကြီးပဲကောင်းအောင်လုပ်ဖို့မတောင်းဆိုပဲကျွန်တော်တို့တူးချင်းတယောက်ချင်းရလဲကျွန်တော်တို့နိုင်တဲ့လောက်ဝင်အောင်ကျွန်တော်တို့ထမ်းမတာနဲ့ဒီတိုင်းပြည်ကနိုင်ငံခြားတိုင်းပြည်တွေနဲ့ရှင်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်မယ်လို့လည်းယုံကြည်ပါတယ်အခုလောလောဆယ်မှာကျွန်တော်တို့တိုင်းမှာအစိုးရမလုပ်ပေးနိုင်တဲ့အချက်တွေအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်တို့ကဆိုတဲ့ကလုတ်ပေးပါဆိုပြီးတော့ထိုင်အောင်နေမဲ့စာကျွန်တော်တို့လုတ်ပေးနိုင်တဲ့ဟာကိုဥချက်ချင်းကျွန်တော်တို့လုတ်ပေးလိမ့်မယ်ဆိုရင်ကျွန်တော်တို့ဒီလက်ရှိเนาะသူတိုင်းပြည်မှာလိုအပ်နေတဲ့အရာတွေလည်းပြည့်သွားမယ်။နောက်လက်ရှိအုပ်ချုပ်နေတဲ့ဆိုတာတွေကိုလည်းကူညီအောင်ကြောက်မယ်ပေါ့။အဲဒါကြောင့်မို့ကျွန်တော်အခုဒီမြို့ဒီလူတွေခံစားနေရတဲ့ဒုက္ခတွေရှိတယ်ဆိုရင်ကျွန်တော်အနေနဲ့တတ်နိုင်ဆုံးတော့လှူဒါန်းနိုင်ခဲ့ပါတယ်။အခုရေရှားတဲ့အချိန်မှာလည်းကျွန်တော်တို့အခုတောက်လျှောက်ရွာတွေကိုကျွန်တော်တို့မနေ့ကအရောက်ဆိုရင်ကျွန်တော်တို့စတုဒ္ဒအချိန်ပေါ့နော်ကျွန်တော်ရွာတွေအရန်ရေတွေပြတ်နေတော့ကျွန်တော်ရေတွေကိုလိုက်ပြီးတော့ဒီကနေပါတယ်အဲ့တော့ကျွန်တော်ပြောချင်တာကတော့နော်လူတိုင်းကဒီကိုကြားတဲ့တာဝန်ပေါ့နော်ဒီအစိုးရမှာပဲတာဝန်ရှိတယ်အစိုးရပဲလုပ်ပေးရမယ်ကျွန်တော်တို့ကထိုင်ကြည့်ရမယ်လို့နေမဲ့စားကျွန်တော်တို့တတ်နိုင်တဲ့ဟာလေးတွေကိုတစ်ဖက်တစ်လမ်းဝိုင်းဝန်းပြီးလုပ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံကနော်တစ်ချိန်မှာအစိုးရဘက်ကလည်းကောင်းမယ်ပြည်သူတွေဘက်ကလည်းကောင်းမွန်တဲ့ဒီပူပေါင်းလို့ဆောင်မှုတွေနဲ့ပေါင်းလို့ဆိုရင်ကျွန်တော်နိုင်ငံတချိန်မှာဒီကမ္ဘာမှာဒီလိုချမ်းသာတဲ့နိုင်ငံတွေလိုပဲเนาะရေကန်မြေကန်ကောင်းပြီးသားဖြစ်တဲ့အတွက်เนาะချက်ချင်းတိုးတက်လာမယ်လို့ကျွန်တော်လည်းယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့၃ဘဝမျိုးကအဖြူရောင်ရေစင်းများပရဟိတအတင်းတီထောင်သူကိုစန်းနိုင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ခါကြာတာပရင်းနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုနားမစင်လိုက်ရသူတွေအတွက်မနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်လဲပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့ဇူဟာမာနန်နဲ့ထွန်နွိုင်းမာဘူးတို့နှစ်ဦးကိုရရက်ဆက်ဆက်တက်ဖြတ်ခဲ့ကြတာနဲ့ပတ်သက်လို့အမေရိကန်အစိုးရကအပြင်းထန်ဆုံးစကားလုံးတွေနဲ့ပြစ်တင်ရှုံချလိုက်ပါတယ်တော့ခုတ်ဓာတ်ကန်ဆောင်ထားသူတွေဟာမစ္စတာဇူဟာမန်နန်ရဲ့အိမ်ထဲကိုချိုးဖျက်ဝင်ရောက်ခဲ့ကြပြီးသူတို့နှစ်ဦးကိုတေတဲ့အထိခုတ်သက်ခဲ့ကြတာပါမစ္စတာမန်နန်ဟာဒက္ကာမှာရှိတဲ့အမေရိကန်တန်ယုံရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာနဝန်ထမ်းတဦးဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေရဲ့တရားမျှတမှုဒဏ်တူညီမျှမှုနဲ့လူခွင့်ရေးတွေကိုကိုစားပြုဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်မစ္စတာမန်နန်ဟာလူကုန်တိတ်ခါရဲစွမ်းတက်တီနဲ့ကိုကျိုးစွန်အနစ်နာခံမှုတွေအတွက်နမူနာကောင်းဖြစ်ပြီးသူ့ရဲ့ဆောင်ရွက်မှုတွေအတွက်လည်းသူ့အမိဟာရှင်သန်နေမှာဖြစ်ပါတယ်။အခုလိုခေတ်ပညာတတ်တွေဘာသာရေးဆိုင်ရာလူနည်းစုအဖွဲ့ဝင်တွေနဲ့အစ္စလမ်ဘာသာကိုဝေဖန်ကြတဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေဟာလွန်ခဲ့တဲ့နှစ်များစွာကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာအရှိန်မြင့်လာခဲ့ပါတယ်။ မစ္စတာမန်နတ်အသက်မခံရခင်ရက်အနည်းငယ်တွင်ကပဲပါမောက်ခရီစော့ကာရန်စီတီခီကိုကောင်းပြတ်လူနီးပါးခုတ်တတ်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့ပါမောက်ခစီတီခီကိုတတ်တဲ့လက်သက်တရခန့်ဟာအီရတ်နဲ့အရှေ့ပိုင်းမြေထဲပင်လယ်နိုင်ငံတွေကအစ္စလာမစ်စတိတ်စစ်သွေးကြွအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အတိအလင်းပြောခဲ့ပါတယ်။ပါမောက်ခစီရီခီဟာဘာသာတရားကန့်ဆိုင်သူတယောက်ဖြစ်လက်ခံယူဆထားကြပေမဲ့လူသက်သမားတွေကတော့သူ့ကိုဖျားမဲ့ဝါဒကျင့်သုံးသူလို့စွပ်စွဲပြီးတပ်ဖြတ်ခဲ့ကြတာပါ။ဒါရမကအေဒီလာ6ရက်နေ့ကလည်းအစွန်းရောက်သမားတွေဟာကြောင်းသားတက်ကြွလှုပ်ရှားသူနာဇီမူဒင်ဆာမက်ကိုဒက်ကာမြို့မှာပဲတပ်ဖြတ်ခဲ့ပါတယ်။အေဒီလာတလထဲမှာအခုလိုတပ်ဖြတ်မှု၄ကြိမ်ရှိခဲ့တဲ့အကြောင်းနိုင်ငံတကာလူအခွင့်အရေးအဖွဲ့ AN ကမှတ်တမ်းပြုစုထားပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအစ္စလာမ်ဘာသာကိုဝေဖန်တဲ့စာရင်းပုံနှိပ်ဖြန့်ချခဲ့တဲ့တက်ကြွလှုပ်ရှားသူ၄ဦးနဲ့ထုတ်ဝေသူ၂ဦးတို့ကိုဘသူမှမသိတဲ့အမျိုးသားတွေကတောခုတ်ဓာတ်တွေတုံးပြီးတိုက်ခိုက်ခဲ့ပါတယ်။ရှီးအိုက်မွတ်စလင်တွေ၊ဟိန္ဒူနဲ့ခရစ်စတန်တရားဟောဆရာတွေကိုလည်းရည်ရွယ်တိုက်ခိုက်တဲ့အဲ့ဒီလိုကြောက်မက်ဖွယ်တပ်ဖြတ်တိုက်ခိုက်မှုတွေဟာပိုးပြီးကျယ်ပြန့်လာနေတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံဂျာယီဝင်ကြီးဌာနပြောခွင့်ရသူဂျွန်ကာဘီကဘင်္ဂလားဒေ့ရှ်နိုင်ငံဟာတမတမတ်ကြတဲ့တိခတ်နဲ့လူမျိုးယဉ်ကျေးမှုနဲ့ကိုယ်ဝယ်ယုံကြည်မှုအမျိုးမျိုးတို့ရောထွေးနေတဲ့လူမှုအတိုင်းဝိုင်းတစ်ခုအဖြစ်ကိုယ်နိုင်ငံရဲ့တမိုင်းကြောင်းကိုဂုံတင့်စေတဲ့နိုင်ငံဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုဟာဘင်္ဂလားဒေ့ရှ်ပြည်သူတွေကမကြသေးခင်နှစ်တွေအတွင်းစ조사ရုံးကန်ပြီးရယူထားခဲ့ရတဲ့အရာရာကိုအောက်ခြေကနေဖျက်ဆီးပစ်ဖို့နီလန်းရှာဖွေခြင်းဖြစ်ပါတယ်လို့ပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာအခြေခံဥပဒေတွေသဘောတရားတွေအပေါ်မှာအခိုင်အမာဆက်လက်ရပ်တည်နေမြရှိနေပြီးဒီလိုရပ်တည်မှုဟာမစ္စတာမန်နန်အတွက်အလွန်အရေးပါတဲ့လှုပ်ရဖြစ်ပါတယ်။ဒါရမကအမေရိကန်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာသာမကကမ္ဘာတဝန်းမှာတီးခန့်ခြင်းနဲ့လူခွင့်ရေးအတွက်လှုပ်ရှားဆောင်ရွက်နေကြသူတွေကိုလည်းအားပေးထောက်ခံသွားမှာဖြစ်ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ကြာသာပြည်နေ့မနေ့ဖက်အစီအစဉ်ဒီမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်အင်ချမ်မြေလုံငန်းရှင်ဘီလီယံနာတထရီဒေါ်နယ်ထရမ့်ဟာသမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းဖြစ်လာဖို့တေချာသလောက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့အထွေထွေရွေးကောက်ပွဲမှာသူနဲ့ရှင်ပြိုင်ရနိုင်ခြေရှိတဲ့နိုင်ငံသားဝန်ကြီးဟောင်း Hillary Clinton နဲ့ထိတိုက်ရင်ဆိုင်တဲ့အခါအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အစိုးရဘက်ခန့်မှန်းချက်တွေကဆိုပါတယ်။ Republican Party ဘက်မှာအင်္ဂါနေ့ထိနောက်ဆုံးကြံနေတဲ့ကိုယ်စားလှယ်၃ဦးထဲက၂ဦးဖြစ်တဲ့ John Kasich နဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz တို့၂ဦးနှုတ်ထွက်သွားကြပြီဖြစ်တဲ့အတွက် Trump ဟာ Party ကိုယ်စားလှယ်ပါတီကိုကိုစားပြုရှင်ပြိုင်မဲ့တခုတည်းသောကိုယ်စားလှယ်လောင်းအဖြစ်ကြံရည်ခဲ့တာဖြစ်ပါတယ်။ဒီမိုကရက်ပါတီဘက်မှာတော့ Hillary Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမဘန်နီဆန်ဒါဆူတို့နှစ်ဦးဟာဆက်လက်ရှင်ပြိုင်နေကြဆဲဖြစ်ပါတယ်။စီးရီးယားနိုင်ငံအလက်ပိုမြို့မှာပြစ်ခတ်ရဆဲသဘောတူညီချက်ရရှိဖို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကကြားဝင်ဆောင်ရွက်ပေးခဲ့ကြပါတယ်။အဲ့ဒီမြို့မှာ AP လကစတင်ခဲ့တဲ့အစိုးရနဲ့တော်လိုင်းတပုံအဖွဲ့တွေရဲ့ပြင်းထန်တဲ့တပ်ဖွဲ့တွေကြောင့်အရသာ280တေဆုံးခဲ့ရတာဖြစ်ပါတယ်။အေဂျင့်နိုင်ငံမှာရဲတပ်ဖွဲ့ကတင်းတော်နှစ်ဦးကိုဝင်ရောက်ဖမ်းဆီးလိုက်ပြီးတဲ့နောက်ပြည်ထောင်စုဝန်ကြီးကိုယာရုကနေဖျက်ရှားပေးဖို့အတွက်သတင်းတော်တွေကတောင်းဆိုနေကြပါတယ်။အတိုက်ခံဘာဝါဘက်အနာယဲဝက်ဘ်ဆိုက်မှာလုပ်နေကြတဲ့မိုဟာမက်အယ်ဆခါနဲ့အမာအဗ်ဒါတို့နှစ်ဦးကိုသတင်းတော်များဌာနချုပ်ကိုတင်းနှင်းတွင်နေကဝင်ရောက်စီးနေတဲ့အချိန်မှာပြည်ထောင်စုဝန်ကြီးကဖမ်းဝန်ကြီးဌာနကဖမ်းဆီးလိုက်တာပါ။ပင်လယ်နီအတွင်းမှာရှိတဲ့လူမနေတဲ့ကျွန်းတစ်ခုကိုအစ်စ်အစိုးရက Sorry Arabia နိုင်ငံလက်ထက်လွှဲပြောင်းပစ်လိုက်တဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ဖို့သူတို့နှစ်ဦးကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဆက်စုနှစ်တွေအတွင်းအစိုးရစုံဒုက္ခသည်ပြဿနာကိုရရနိလနဲ့ဖြေရှင်းမှုအဖြစ်အခက်အခဲတွေရှုမြင်ကြတဲ့အစီအစဉ်တရက်ကိုဥရောပကော်မရှင်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။အဲ့ဒီအစီအစဉ်ထဲမှာသက်ဆိုင်ရာနိုင်ငံအနေနဲ့တာမတ်ထားတဲ့ဒုက္ခသည်အရေးအတွက်ကိုလက်ခံဖို့ဒါမှမဟုတ်ဒဏ်ကျေးပေးရမယ်ဆိုတဲ့သဘောမျိုးပါဝင်တဲ့အမျှတတဲ့လုပ်ငန်းစဉ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်
။ဒါကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။ဒီညနေအတွက်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25လောက်ကနေထုတ်လွှင့်ပေးပါဦးမယ်။အခုမနေ့ပိုင်းအစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.